Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် April 30ရက်တောက်ကြနေမနက်ဖက်စီစဉ်နေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။တိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနိုင်တဲ့လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကရဲမွန်ပါဒီကနေ့မနက်ခင်းစီစဉ်နေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မဲ့စီစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
စီဗီဟူရှောင်းရဲဆိုတော့ဒါပထမဆုံးအကျင့်အတွေ့အကြုံလည်းမရှိဘူးဆိုတော့သူတို့ပါလီကိုဘယ်လိုယူယူရမလဲဆိုတာလည်းမသိဘူးဒီရှောင်းပြီးတော့မှပုံရတဲ့နေရာမှာဒီအဖူဖွားကြီးကလေးတူငယ်ကြီးပါတာ
တော်ထဲမှာပုံနေရတဲ့ရင်းမပင်ကဏ္ဍရသားတွေရဲ့အခြေအနေအာနာတိမ်မှုစန့်ကျင်သူတွေကိုအာနာပိုင်တွေကဖမ်းဆီးဖို့ကြိုးစားရမှာမိသားစုဝင်တွေကိုဒဇဂန်အဖြစ်ထိန်းသိမ်းနေတဲ့တဲ့ကရင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လေကြောင်းထိုးစစ်တွေကြောင့်ဒေသခံတွေတင်းရှောင်နေရတဲ့တဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာအဝမ်းကလူ့အခွင့်အရေးကိစ္စတွေကိုအမေရိကန်အစိုးရကဦးစားပေးမဲ့သတင်းတွေကိုလည်းနားဆင်ရမှာပါ။သတင်းပတ်စံကဏ္ဍမှာတော့ဥအောင်ခင်တင်ပြတဲ့မြန်မာအရေးသုံးသပ်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အခုတော့တောက်ကြနေမနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးမှာပါ
။မြန်မာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်အကြီးအကဲအရာရှိကြီးတွေနဲ့ဖေဗရီတဲ့စစ်တပ်အာဏာသိမ်းရမှာပါဝင်လှုပ်ဆောင်ခဲ့သူတွေအပေါ်မှာ EU ဥရောပတမကရဲ့အရေးယူဒဏ်ခတ်မှုကိုတက်တန်းတစ်နှစ်တိုးပြီးတတ်မှတ်လိုက်ကြောင်း EU ကကြေညာပါတယ်။ EU ရဲ့အရေးယူမှုတွေထဲမှာတော့ဒီပုဂ္ဂိုလ်တွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာ၊ဖိသွားကန့်သက်တာနဲ့လက်နက်ရောင်းဝယ်မှုအပြင်စစ်တပ်နဲ့ရဲတွေလူစုကိုဖိနှိပ်ရမှာတုံးတဲ့ကိရိယာတွေတင်ပို့မှုကိုပါ2022 April 30ရက်နေ့အထိပိတ်ပင်ထားရှိမှာဖြစ်ကြောင်းကျေတပင်းနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ EU ရဲ့အရေးယူမှုကမြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့ကအစစ်မြင့်အရာရှိတွေအပြင်စစ်ကောင်စီအဖွဲ့ဝင်အရပ်သားတွေနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့ကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ EU အနေနဲ့မြန်မာလူထုနဲ့အတူဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေလည်းဆက်ပြီးပေးအပ်သွားမှာဖြစ်ကြောင်းနဲ့ဒီနှစ်ထဲမှာ EU အဖွဲ့ဝင်28နိုင်ငံကမြန်မာအတွက်ယူရိုငွေသန်း20ကျော်အမေရိကန်ဒေါ်လာ25သန်းနီးပါးကူညီပံ့ပိုးပေးခဲ့ကြောင်းလည်းပြောပါရယ်မြန်မာပေါ်မှာ EU ကဒဏ်ခတ်အရေးယူထားသူရှင်းကို EU ကအမြဲတမ်းအပြန်အလှန်တုံ့တက်နေတာဖြစ်ပြီးနောက်ထပ်အရေးယူရမယ့်သူတွေ့ရင်ရှင်းတဲ့ထပ်ဖြည့်မှာဖြစ်ကြောင်း EU နိုင်ငံခြားရေးဝန်ကြီးတွေက February လထဲမှာပဲတတိပေးခဲ့တာဖြစ်ပါရယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February တရက်ကစပြီးအခုချိန်ထိအသက်ခံခဲ့ရတဲ့ဆန္ဒပြပြည်သူနဲ့ဘေးမှာရက်ကျင်နေသူစုစုပေါင်း950ကျော်နေပါပြီ။ဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့အစင်းမှာတော့ဒီအရေးအတွက်အုံပုံတပုံလောက်ပဲရှိနေတာဖြစ်တယ်လို့ဆန္ဒပြသူတွေကိုအင်အားအလွန်ကျွမ်းသုံးနေဆိုတာမဟုတ်မှန်ကြောင်းလည်းညှင်းဆုပ်ထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်ဆာမေလာထဲမှာရုရှားနိုင်ငံကိုတောက်ရောက်မှာဖြစ်ပြီးပဋိပက္ခတွေတင်းထန်နေတဲ့မြန်မာအပေါင်းဝင်နိုင်ငံတွေအရေးကိုဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားဒုတမကြီးDmitry Polyansky ကကျေတပရင်းနေမှာသတင်းတောက်တွေကိုပြောပါတယ်။ရုရှားပေါ်မှာနိုင်ငံတကာကဝေဖန်မှုတွေတိုးလာနေချိန်မှာအတွင်းမှုချုပ်ရဲ့ရုရှားခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။အတွင်းမှုချုပ်ဟာမေလ7ရက်ကနေ13ရက်နေ့အထိမော်စကိုမြို့တော်မှာရှိနေမှာဖြစ်ပြီးရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်နဲ့ညှိနှိုင်းဆွေးနွေးမှုတွေကနေတိတ်ကောင်းမွန်တဲ့ရလက်ကောင်းနေရမယ်လို့မျှော်လင့်ထားကြောင်းလည်း Dmitry Polyansky ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့ဒီခီးစဉ်အတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဖို့ရှိမရှိတော့မပြောပါဘူး။ရုရှားမှာပြုလုပ်မဲ့ဆွေးနွေးပွဲတွေအတွင်းအမှုချုပ်ဟာယူကရိန်းအရေးကနေဆီးရီးယားအရေးအပြင်ပဋိပက္ခတွေဖြစ်ပွားနေတဲ့မြန်မာအရေး၊လီဗျားနဲ့အာဖဂန်နစ္စတန်အရေးတွေလိုဂန္ဓစုံကိုဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးခဲ့တဲ့နောက်ပိုင်းမတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံပြည်ထနာကိုမြန်မာပြည်သူတွေပဲဖြေရှင်းတာမျိုးလိုလားကြောင်းရုရှားအစိုးရကပြောကြားထားတာဖြစ်ပါတယ်။ဒါပေမဲ့မြန်မာအရေးအတွက်ရုရှားကတိတ်ကိုစိုးရင်တလို့မြန်မာနိုင်ငံမှာဖြစ်ပေါ်နေတာတွေကိုတေချာဂရုစိတ်စောင့်ကြည့်လေ့လာနေကြောင်းရုရှားအစိုးရပြောခွင့်ရကတနင်္လာနေ့မှာပဲပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာအရတားပြည်သူတွေတေဆုံးဒဏ်ရာရတဲ့အထိလှုပ်ဆောင်နေတဲ့စစ်တပ်ရဲ့လုပ်ရက်ကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းရုရှားအစိုးရကပြောကြားထားတာဖြစ်ပါတယ်။ကျေတပရင်းနေမနဲ့အစောပိုင်းမှာမကွေးတိုင်းထဲမှာရှိတဲ့မကွေးလေးရက်စခန်းနဲ့မန္တလေးတိုင်းထဲမှာရှိတဲ့မိထီလာလေးရက်စခန်းတို့ကို အဝေးပြစ်ပြစ်စစ်ရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်တိုက်ခိုက်တာခံခဲ့ရပါတယ်။ဒီ40စက္ကန့်နှစ်ခုစလုံးမှာအပြည့်အစည်းကြီးကြီးမားမားတိတ်မရှိဘူးလို့စစ်ကောင်စီကကြေစပရင်းနေမှာပဲသတင်းထုတ်ပြန်ပါတယ်။မကွေး40စက္ကန့်ကို109မားမားရှော့တိုက်ဒုံး၄လုံးအပြစ်ခံရပြီးလူထိခိုက်ဒဏ်ရာမှုမရှိကြောင်းနဲ့အဆောက်အဦတစ်ခုအနည်းငယ်ထိခိုက်ကြောင်းစစ်ကောင်စီကပြောပေမဲ့ဒေသခံတွေကတော့ဒီတိုက်ခိုက်မှုမှာစစ်သား6ဦးလောက်ထိသေဆုံးတယ်လို့ပြောပါတယ်။တိကျအတည်ပြုလို့တော့မရသေးပါဘူး။မိထီလာ40စက္ကန့်ဟာလည်းမနေ့ပိုင်းမှာပဲ109မမရှော့တိုက်ဒုံး5လုံးနဲ့အတိုက်ခံခံရပြီးလူအဆောက်အုံထိခိုက်မှုတော့မရှိဘူးလို့စစ်ကောင်စီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မကွေးက40စက္ကန့်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ရွာသားတချို့ဖမ်းခံရတယ်လို့လုံခြုံရေးလည်းတင်းကျပ်ထားတယ်လို့မကွေးမြို့ကန်တူက VOA ကိုပြောပါတယ်
။တရီကန်းရွာက10ဦးနဲ့ဖမ်းခံတာ9ဦးပေါ့။ရာပိုင်ရှင်တွေကိုသူတို့ကဖမ်းပြီးခေါ်ဆောင်သွားတယ်။ဖြစ်ချင်းကနေဒီကျွန်တော်မင်းမှုတကားပေါ့နော်ဒီမကွေးနဲ့အနောက်ဘက်နဲ့တကားကိုကျွန်တော်တို့ကျန်တဲ့အပြစ်မခံဘူးနောက်ကကံပြားလို့ကျွန်တော်ဒီတော့နမောက်ရင်းနှီးချောင်းတက်ထွက်တဲ့ကံပြားတူးခိတ်မှလည်းပဲဒီကအဲ့လိုပိတ်ပြီးတော့အဝင်ထွက်တယ်ကိုတင်းတင်းကြပ်ကြပ်ဆောက်ဆောက်ဆောင်ရတယ
်ကျန်တဲ့ပရင်းနေမနေ့ပိုင်းမှာပဲဘကိုးတိုင်းဒေတာကြီးတာယာဝတီမြို့အဝင်ကခလာရ35မှာလဲမီးလောင်ပောက်ကွဲမှုတွေဖြစ်ခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွဲနေပေမဲ့အခုထိနေစဉ်လိုလိုဆက်လက်ပြုလုပ်နေကြဆဲဖြစ်ပါတယ်အင်းစိန်မှာအင်းစိန်နဲ့အစ်မနိုင်ကကျောင်းသားလူငယ်200လောက်စုဝေးပြီးကျက်တဲ့ရင်းတွေကချီတက်ဆန္ဒပြခဲ့ကြတာပါရန်ကုန်လူထုဟာချီတက်ဆန္ဒပြမှုတွေကိုပုံစံမျိုးစုံနဲ့ပြုလုပ်နေကြတာဖြစ်ပြီးမြောက်ကလာပတာမွေရွှေပြည်သာကမာရွတ်လိုင်းတညင်မြို့နယ်မှာလည်းလူမဲ့တပိတ်ဘူးတပိတ်တွေပြုလုပ်ခဲ့ကြပါတယ်စစ်တပ်ရဲ့ပြစ်ခတ်ဖမ်းဆီးမှုတွေကြားမှာပဲရန်ကုန်မှာလူသွားလာများတဲ့နေရာတွေဓာတ်တိုင်တွေအပြင် YBS ဘတ်စကားတွေပေါ်မှာပါအနာသိမှုဆန့်ကျင်တဲ့ဆရက်တွေကိုလိုက်ကတ်ခဲ့ကြတာပါ။ဒါအပြင်မော်လမြိုင်တိုက်ကြီးဖားကန်ဒဝဲကြောင်မဲကလေးပကံရောင်ဦးမြို့တွေမှာလူရာနဲ့ချီဆန္ဒပြခဲ့ကြတယ်လို့ရွှေဘိုမိုးကောင်းကုတ်ခိုင်မုံရွာမြို့တွေမှာတော့ပျောက်ကြားတပိတ်လူမဲ့တပိတ်တွေပြုလုပ်ခဲ့ကြပါတယ်တဝဲမှာတော့ចောင်းသားတွေ၊ဆရာဆရာမတွေနဲ့ engineer တွေပါဝင်တဲ့တပိတ်စစ်ကြောင်းတွေရှိခဲ့ပါတယ်။စစ်တပ်အာဏာသိမ်းရခြင်းကစပြီး၃လမပြည့်ခင်အချိန်တွင်စစ်တပ်နဲ့ရဲရဲအကြမ်းဖက်ဖြိုခွဲမှုကြောင့်တည်ဆုံးခဲ့ရတဲ့အရသာ959ယောက်အနည်းဆုံးရှိနေပြီဖြစ်ပြီးအဖမ်းဆီးခံရသူက3400ကျော်ရှိနေတယ်လို့နိုင်ငံရေးကျန်းသားများကကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12.13 MHz တိုင်းဒိုမီတာ40 kHz 96.13 MHz တိုင်းဒိုမီတာ51 kHz 98.9 MHz နဲ့တိုင်းလမီတာ190 kHz 1509 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ရပောင်းတရာအစိုးရတတန်းတွင်လွှမ်းမိုးကြီးကြပ်ရေးဆိုင်ရာမူဝါဒတွေမှာတဲ့ကြတွေ့ရပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်မှာဒုက္ခသည်အများဆုံး1000ကျော်သာလက်ခံမှုသတ်မှတ်ထားပေမဲ့သမ္မတဘိုင်ဒန်အစိုးရကတော့တသိန်း2000ကျော်ထိလက်ခံမှုကတိပြုခဲ့တာပါ။ဒုက္ခသည်တွေအခြေချနေထိုင်ခွင့်ရရေးအကူအညီပေးနေတဲ့အေဂျင်စီတွေကဝေဖန်တဲ့နေပြင်းပြင်းထန်ထန်ထွက်လာပြီးတော့လက်ခံမဲ့အရေးအတွက်ကိုတိုးမြှင့်ဖို့ဒီလာဆန်းမှာပဲသမ္မတမိတ်လက်မှတ်ရေးထိုးထုတ်ပြန်လိုက်တာဖြစ်ပါတယ်။မွတ်စလင်နဲ့အာဖရိကနိုင်ငံအများစုပါဝင်တဲ့နိုင်ငံပေါင်း73နိုင်ငံကနေအမေရိကန်ကိုလာရောက်ခွင့်တားမြစ်ထားတာကိုယူသိမ်းမှုမဲဆွယ်စဉ်ကာလကကြေပြူထားတဲ့သမ္မတဘိုင်ဒန်ကစီးရင်းထဲမှာပါတဲ့နိုင်ငံကလူတွေရဲ့ပြည်ဝင်ခွင့်ဗီဇာလျှောက်လာတွေကိုလက်ခံဖို့လဲသမ္မတအမိန့်နဲ့ခွင့်ပြုခဲ့တာပါအရင်ဆိုရလက်ထက်ကလွှမ်းမိုးကြီးကြပ်ရေးမူဝါဒတွေကိုပြက်ပြက်နေတဲ့သမ္မတဘိုင်ဒန်ဆိုရကမက္ဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကာတဲ့အစီအစဉ်ကိုလဲရပ်ဆိုင်းလိုက်ပါတယ်သမ္မတထရမ့်ကတော့တရားဝင်ဝင်လာသူတွေကိုတားဆီးနိုင်အောင်တတိုင်းကာဖို့လိုတယ်လို့ပြောထားပေမဲ့သမ္မတဘိုင်ဒန်ကတော့ပတ်စံဖြုံးတိတဲ့လောက်ရဖြစ်ပြောထားသလိုစာနာမှုကိုအခြေခံတဲ့လွှမ်းမိုးကြီးကြပ်ရေးမူဝါဒတွေကျင့်သုံးဖို့ကြေပြူထားတာပါပထမဆုံးအချိန်ဖြစ်လွတ်တော်မှာဗိုလ်ထုနဲ့မင်းကွန်းပြောရမှာလဲလွှမ်းမိုးကြီးကြပ်ရေးမူဝါဒမှာပြုရင်ပြောင်းလဲဖို့သမ္မတဘိုင်ဒန်ကတိုက်တွန်းထားပါတယ်အမေရိကန်ပြည်တော်စုမှာကိုဗစ်ကာယရောဂါကြောင့်ကန့်သက်ချက်တွေထုတ်ပြန်ထားတဲ့နယူးယောက်မြို့ကိုဇူလိုင်လ10ရက်နေ့ကစ ပြည့်ဝလည်ပတ်နိုင်မယ်လို့ညွှန်လင်းကြောင်းပြည်내အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောလိုက်ပါတယ်။ဒါပေမဲ့လည်းခံမှန်းချက်ပြီးပြောဆိုတာမျိုးကတော့တာဝန်မဲ့ရရောက်တယ်လို့လည်းဘက်ဖလိုမြို့မှာကြာသပတေးကကိုဗစ်ကရောဂါဆိုင်ရာသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။ဇူလိုင်လ1ရက်နေ့မှာကန့်သတ်ချက်တွေဖယ်ရှားဖို့နယူးယောက်မြို့တော်ဝန်ပေတာပလက်စီယိုကကြာသပတေးစောပိုင်းကပြောဆိုခဲ့တဲ့အပေါ်မင်းမြန်ရမှာပြည်내အုပ်ချုပ်ရေးမှူးကမှတ်ချက်ပေးလိုက်တာဖြစ်ပါတယ်။မြို့တော်ဝန်ကတော့ကာဝယ်ဆေးထုတ်ပြီးတဲ့သူ6တန်း3သိန်းနဲ့တိုးတက်မှုတွေရှိနေတာကြောင့်ကန့်သတ်ချက်တွေရုပ်သိမ်းမယ်ကြောင်းမင်းမြန်ကမှပြောဆိုလိုက်တာပါ
။ It's time to set a goal.for a full reopening in New York City and that goal is July 1st.
New York မြို့ကိုအပြည့်အဝပြန်လည်လည်ပတ်ဖို့ရည်မှန်းချက်တစ်ခုချမှတ်ရမယ်အခြေရောက်ပါပြီ။ဒီရည်မှန်းချက်ကတော့ဇူလိုင်လ1ရက်နေ့ပါလို့မြို့တော်ဝင် WCU ပြောသွားတာပါ။ဒါပေမဲ့လည်းကန့်သတ်ချက်တွေရုပ်သိမ်းဖို့နောက်ဆုံးဆုံးဖြတ်ချက်ကတော့ပြည်내အစိုးရဘက်မှသာမူတည်တယ်လို့လည်းပြောပါရယ်။ပြည်내အုပ်ချုပ်ရေးမှူးကတော့ဇူလိုင်လမတိုင်ခင်မှာဘာတွေကြုံအောင်မယ်ဆိုတာမသိနိုင်သေးတဲ့ကြောင်းခံမှန်းချက်မပေးတဲ့အကြောင်းပြောခဲ့ပေမဲ့ဒီထက်ပိုဆော့ပြီးကန့်သတ်ချက်တွေကိုရုပ်သိမ်းကောင်းရုပ်သိမ်းနိုင်တယ်လို့လည်းပြောဆိုခဲ့ပါရယ်။ COVID ကရောဂါတကြောပြန်ကူးစက်မှုတွေကြောင့်သေဆုံးသူတွေနဲ့ကူးစက်သူတွေကြာသပတေးနေ့ကလည်းစံချိန်တင်များပြခဲ့တဲ့အိန္ဒိယနိုင်ငံမှာကာကွယ်ဆေးထိုးဖို့စီစဉ်နေပေမဲ့အခက်အခဲတွေလည်းကြုံနေရပါရယ်။တဆက်ရှင်နေတဲ့အရွယ်ရောက်သူတွေကာဝယ်ဆေးထုတ်ပေးမဲ့အစီအစဉ်စနစ်စတင်မှုအစိုးရကကြေညာထားပေမဲ့နယူးဒေလီမြို့တော်အပဝင်တချို့နေရာတွေမှာကာဝယ်ဆေးတွေအဆင့်အစ်မရှိသေးဘူးလို့လည်းတာဝန်ရှိသူတွေကပြောဆိုနေပါတယ်
နေအပိဗက်ဆင်းစနေဟင်းဗက်ဆင်းကလေးမျိုးကမ္ပဏီစရက်စကီ
းရလို့စကာဝဇီရီမရှိသေးပါဘူးကုမ္ပဏီတွေကနေဆေးတွေမှားထားပါတယ်ရတာနဲ့ချက်ချင်းအတိပေးပါမယ်လို့နယူးဒေလီမြို့တော်ရဲ့ကျန်းမာရေးဝန်ကြီးစက်တီယန်နာကူမာချန်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလူကြီးတန်း1400လောက်ရှိတဲ့အိန္ဒိယနိုင်ငံမှာစင်နေကစအရွယ်ရောက်သူတွေကာဝယ်ဆေးထုတ်ပေးမဲ့အစီအစဉ်အတွက်စီရင်ပေးကြဖို့ဘူရူနီကအင်တာနက်ဝက်ဘ်ဆိုက်တစ်ခုဖွင့်လိုက်ပြီးမဲ့ဝက်ဘ်ဆိုက်စာမျက်နှာကိုဝင်မရတာစီရင်ပေးလို့မရတာတွေရှိတယ်ဆိုပြီးဝေဖန်တယ်လေလူမှုကွန်ရက်တွေမှာထွက်ပေါ်ခဲ့တာပါအိန္ဒိယချမ်းမာယုံကြီးဌာနရဲ့ကြာသပတေးနေ့ထုတ်ပြန်ချက်အရကိုဗစ်ကရောဂါကြောင့်သေဆုံးသူ3645ယောက်အပါအဝင်ကူးစက်သူလူနာသစ်39,259ယောက်ရှိခဲ့တာကြောင့်တနေ့တည်းမှာအများဆုံးသေဆုံးမှုဖြစ်နေလဲစတင်တင်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာ2019ခုနှစ်သကောင်စင်းပေါ်လေးလာဆန်းစစ်ချက်အရအာရှຫນွေဘွားအမေရိကန်လူကြီးဟာ24သန်းရှိကြောင်းဖြူးသုတေသနဌာနရဲ့ကြာသပတေးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2060ပြည့်နှစ်မှာအာရှຫນွေဘွားအမေရိကန်လူကြီးဟာ46သန်းအထိရှိလာနိုင်တယ်လို့လည်းဝါရှင်တန်ခြေဆိုင်သုတေသနအဖွဲ့ကအရင်ကတည်းကခန့်မှန်းထားပြီးအမေရိကန်မှာရွှေ့ပြောင်းခြေချတဲ့လူမျိုးတွေတဲ့အများဆုံးဖြစ်လာနိုင်တယ်လို့လည်းပြောဆိုထားပါတယ်။အာရှຫນွေဘွားအမေရိကန်တွေအားလုံးဒီဘက်ဟာအရှက်စကူးနိုင်ငံကဖြစ်ကြပြီးဒီထဲမှာတရုတ်လူမျိုး23ရာခိုင်နှုန်းရှိတယ်လို့လည်းစစ်တမ်းမှာဖော်ပြထားတာပါအမေရိကန်ရောက်အာရှຫນွေဘွားတွေရဲ့45ရာခိုင်နှုန်းကအနောက်ဘက်ချင်းပြည်နယ်တွေမှာနေထိုင်ကြပြီး24ရာခိုင်နှုန်းကတော့တောင်ပိုင်းဒေသကပြည်နယ်တွေမှာနေထိုင်တယ်လို့လည်းပြောပါရယ်ဖြူးသူရီသနဌာနရဲ့2019ခုနှစ်စစ်တမ်းမှာတော့အမေရိကန်မှာတရားမဝင်နေထိုင်တဲ့လူပေါင်း10သန်းခွဲနဲ့24ရာခိုင်နှုန်းလောက်ဟာအာရှကဖြစ်ကြောင်းတွေ့ရှိထားတာပါအာရှຫນွေဘွားအမေရိကန်စုစုပေါင်းရဲ့59ရာခိုင်နှုန်းကတော့ပြည်ပနိုင်ငံတစ်ခုခုမှာမွေးဖွားခဲ့သူတွေဖြစ်ပါတယ်။2000ပြည့်နှစ်ကနေ2019ခုနှစ်အတွင်းကိင်္ဂလန်တွေအရဘူတန်နီပေါနဲ့မြန်မာနိုင်ငံတွေကရောက်လာသူတွေရဲ့လူကြီးထူထပ်မှုနှုန်းဟာအများဆုံးဖြစ်ခဲ့ပြီးလာအိုနဲ့ဂျပန်တို့ကတော့အနည်းဆုံးဖြစ်တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
။မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်ဝင်းဦးတို့ကပြောပြပေးသွားတာပါ။ဒေါက်တာရှင်နဲ့အခုနားဆင်နေရတဲ့ VOA American အတန်းရဲ့အစီအစဉ်တွေကို burmese.voanews.com internet seminar ကနေလည်းအချိန်ထဲမှာပဲထုတ်လွှင့်ပေးနေပါတယ်။အခုချိန်ကစလို့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဆက်တိုက်တင်ဆက်ပေးပါမယ်။အာနာတိန်စစ်ကောင်စီတပ်တွေကလိုက်လံရှာဖွေဖမ်းဆီးနှိမ်နင်းနေတာကြောင့်ရင်းမပင်မြို့နယ်နဲ့ကဏီမြို့နယ်တဝိုက်ကျေးရွာတို့တွေဟာနီးစပ်ရရွာတွေနဲ့တောအုပ်တွေထဲထွက်ပြေးတိမ်းရှောင်နေရတာသတင်းနှစ်ပတ်ကျော်ကြာလာပြီဖြစ်ပေမဲ့အခုထိအိမ်မပြန်နိုင်သေးပဲဖြစ်နေပါတယ်။ထောင်ချီတဲ့ထွက်ပြေးတိမ်းရှောင်သူတွေဟာတောတောင်တွေရဲ့အရေးပေါ်အစားအသောက်နဲ့ဆေးဝါးအကူအညီတွေလိုအပ်နေတဲ့အကြောင်းကယ်ဆယ်ရေးအဖွဲ့တွေနဲ့ဒေသခံတချို့ကပြောပါတယ်။ဒီအကြောင်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါ။စကိုင်းတိုင်းရင်းမပင်နဲ့ကဏီမြို့နယ်တဝိုက်ကဆရာနာသိန်းစန့်ကျင်တဲ့ကြေးရွာတပိတ်စစ်ကြောင်းတွေကိုစစ်ကောင်စီတပ်တွေလာရောက်ရှင်းလင်းပစ်ခတ်ရာကဒေသခံတွေကလည်းရရလက်နဲ့အနည်းငယ်နဲ့ခုခံပစ်ခတ်ပြီးနောက်မှာစစ်တပ်ကပုံပြီးအကြမ်းဖက်နှိမ်နင်းလာတဲ့အတွက်ဒေသခံတွေရွာလုံးကျွနီးပါးဘေးလွတ်ရာကိုရှောင်တိမ်နေကြရတာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းရ ရင်းမပင်ခရိုင်ကပိုင်အုပ်စုတီးကုန်းရွာနဲ့တရပင်ရွာကြားအပြန်အလှန်ပစ်ခတ်မှုကြောင့်အခုလိုရှောင်တင်းရတဲ့အခြေအနေမျိုးဖြစ်လာရပြီးအများစုဟာအခုချိန်ထိအိမ်မပြန်နိုင်ဖြစ်နေရတယ်လို့အမည်မဖော်လိုတဲ့ဒေသခံအမျိုးသမီးတူက VOA ကိုပြောပါတယ
်ဖြစ်သွားတာကတီးကုန်းရွာနဲ့ငွားပေါ်တော့တရပင်ကြားမှာတရချင်တော့မှဖြစ်တာကျတိုက်ပွဲဖြစ်တယ်ဒါပေမဲ့ငွားပေါ်ခိုးလုံးနေရတာတော့ကပိုင်းရွာတို့တီးကုန်းရွာတို့ဟိုပေါ်တော့ကပူရွာတို့သူတို့ပတ်ဝန်းကျင်နေပါပဲခိုးလုံးနေရရဲ့အိမ်ကမိုင်နဲ့အနေထားမရှိသေးချက်အခုစစ်ကောင်စီတက်ပြာအလုံးအယုံနဲ့ဝင်ရှာဖွေပြီးတော့ပစ္စည်းတွေရှာဖွေယူတယ်လူတွေရင်လူကိုရိုင်းနဲ့ဆန်းစီလိမ့်လိမ့်ဆက်ရင်းဆဲတာတွေလုပ်တော့တော့လုံးတော့ပြည်သူတွေကသူတို့ရဲ့အတအုံးတွေကိုစိုးရိမ်တော့သူတို့ကပြန်မဝင်ဘူးအဲ့လိုဖြစ်တယ်ပေါ့
ဒီကနေ့အချိန်ထိလဲကဏီမြို့နယ်ဘက်မှာရောရင်းမပင်မြို့နယ်တွေမှာပါစစ်ကောင်စီတပ်တွေကရွာတွေထဲဝင်ရောက်ရှာဖွေဖမ်းဆီးမှုတွေလုပ်နေစေဖြစ်တာကြောင့်ခပ်ပြေးတိမ်းရှောင်နေရတာသတင်းနှစ်ပတ်ဝန်းကျင်ရှိလာပြီဖြစ်တယ်လို့ကဏီဒေသခံတူဦးကလည်းပြောပါတယ
်ဒီနေ့ဆိုရင်သူကကဏီမြို့နယ်ထဲမှာဆုံးခဲ့စမ်းတိုင်းအဲ့ဒီနေရာကြီးရွာတွေစဝင်မှုရတယ်နောက်အရင်ရင်းမပင်ကတနက်ပင်ရွာကိုသွားပြီးတော့မှဝင်မှုရလို့ပြောတာပေါ့ပြောရင်တော့သူကအဲ့ဒီတော့ကအဲ့လိုမျိုးသတင်းပေးတာပါလို့လည်းအတူပါတယ်အတွက်ကိုသူတို့တွေကအားလုံးပြီးတော့မှအဲ့ဒီတော့ဝင်ပြီးတော့မှမှုရမျိုးလုပ်လာကြတယ်အဲ့ဒီမှာဒီကျိုးဝါကြီးကဘုံတော့ထွက်ပြီးကြတာ
အခုဆိုရင်ဒီရပိုင်းတဲ့အဲ့ဒီဒေသမှာမိုးရွာသွန်းလာတာကြောင့်တောဥဒီတဲ့တင်းရှောင်နေရသူတွေစားတော့ရေးနဲ့ရွက်ဖြင့်အရေးပေါ်အကူအညီတွေလိုအပ်လာကြောင်းကဏီဒေသခံကပြောပါတယ
်။အခုဒီနေ့ညနေမှာဆိုလို့ရေးမိုးကလည်းရွာလာတယ်ပေါ့နော်။မိုးကရွာလာတယ်ဆိုကြတော့စစ်ဘေးကိုရှောင်ရဲဆိုတော့ဒါပထမဆုံးအခြေအတွေ့အကြုံလည်းမရှိဘူးဆိုတော့သူတို့ဘာလို့ဘလို့ယူယူရမယ်ဆိုတာလည်းမသိဘူး။ဒီရှောင်ပြီးတော့မှပုံရတဲ့နေရာမှာဒီအဖူဖွားကြီးကလေးတူငယ်တွေပါတာ။ဟိုတော်တော်လေးကိုဟိုစိုးရိမ်ရတဲ့အနေအထားမျိုးမှရှိပါတယ်။လက်ရှိရည်ရွယ်ချက်နေတယ်။ဒီကတော့ဟိုစာရေးစီရဲ့ကျွန်တော်တို့ခောက်ဆွဲတုတ်ဒီပထမဆုံးအနေနဲ့အဒီဟာလို့စတင်ပြီးတော့မှကျွန်တော်တို့ပြီးပို့ပြီးတော့မှအကူအညီကိုစတင်ကြရခဏ။လူကြီးများလာတဲ့အနေအထားမျိုးမှာရှိရတဲ့တော့ပကန်းတစ်ခုကိုကျွန်တော်တို့က၅ရက်စာတော့ပြီးနိုင်တဲ့အနေအထားမျိုးမှာပဲရှိပါလိမ့်ဆိုတာ။ရတော့ခင်ဗျားတော့ပြီးရရင်တစ်ခုနဲ့တစ်ခုကားဝယ်ဆောက်ဆောင်မပြီးနိုင်တဲ့နေရာတွေမှာတော့အတော်များရှိနေတာပါရှိနေတော့ကျွန်တော်တို့ကအဲဒီဒေါ်တောင်ကြီးရဲ့အကူကြီးကာကွယ်ယူရယူပြီးတော့မှဒေါ်တောင်ကြီးပြန်ပါပဲဒီဘေးဝိုင်းပြန်ပါရောင်းနေရတာမျိုးကျွန်တော်တို့ဟိုတော်များများဒါလုပ်နေကြရပါလိမ့
်စစ်ကောင်စီတပ်ရဲ့အန်ဒီကိုရှောင်တင်းရင်ဒေါ်တွင်းနဲ့နီးဆရာဒေသတွေမှာဖြစ်သလိုခိုလုံနေရမယ်ဆိုရင်အဲ့ဒီဒေသခံတွေအတွက်စေဝါအရေးပေါ်လိုအပ်ချက်ရှိလာမှာဖြစ်ကြောင်းရင်းမပင်ဒေသခံအမျိုးသမီးကပြောပါတယ်
သူတို့အရေးပေါ်လို့ကြက်ကတော့အခုလောလောဆယ်ကိုသူတို့မှစားကြရလဲမရှိတော့ဘူးအမှန်သူတို့စားဖို့တောက်ဖို့ဆန်းစီလူကျင်နဲ့တူလူပေါ့ဒီမှာတို့လုပ်ပေးနေရတာပြီးတော့ကိုအခုလောလောဆယ်ရက်ပိုင်းနဲ့ကိုသူတို့စားနဲ့ရိချာပြက်ပြီးဒုက္ခရောက်တော့မယ်ပြီးတော့မိုးရည်ဒီဖြစ်နေတော့ကြတော့သူတို့နေရတာလည်းဒီနေ့ရောက်လာမှလားလို့တို့တော့တို့တော့လည်းလူစိုးရင်စိမ့်နေတယ်မင်းနေရတာဖြစ်တဲ့လင်းအခိုင်မှာဖိုးနေလို့လည်းမရဘူးအဲဆိုတော့မိုးရွာဒီရောက်တော့မှသူတို့ရဲ့ကျန်းမာရေးရလည်းထိခိုက်တော့မယ်အရေးပေါ်လိုအပ်နေတဲ့အချိန်ကတော့ဟိုစားရေးတောက်ရေးရောကျန်းမာရေးရောခုတော့ကျမတို့လိုအပ်နေပါတယ်ဆက
်တတိတင်းဆောင်ရသူတွေဟာကဏီမြို့နယ်နဲ့ရင်းမပင်မြို့နယ်ကြားကကြေးရွာဒေသခံတွေဖြစ်ကြပါတယ်ခင်ဗျာ
ကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားတာပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုစန့်ကျင်ရေးလှုပ်ရှားနေကြသူတွေကိုဖမ်းဆီးနှိမ်နှင်းမှုတွေလုပ်နေတာရလုပ်နေတာမှာလှုပ်ရှားသူကိုယ်တိုင်ကိုဖမ်းမမိရင်သူတို့ရဲ့မိသားစုဝင်တွေကိုခေါ်ဆောင်သွားတာမျိုးတွေရှိနေပါတယ်မိသားစုဝင်တွေကိုတစ်စက္ကန့်သဘောမျိုးဖမ်းဆီးနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ဆုမြတ်မုံကတင်ပြပါမယ
်စစ်အာဏာရှင်စန့်ကျင်ရေးအကြမ်းဖက်အမိန့်ဖီဆန်တဲ့ CDM စတဲ့စစ်အာဏာသိမ်းမှုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပြည်သူတွေအစိုးရဝန်ထမ်းတွေအများပြားပါဝင်ခဲ့တာ၃လနီးပါးရှိလာပြီဖြစ်ပါတယ်စစ်တပ်ဖက်ကလည်းအဲ့လိုကန့်ကွက်ဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းဖမ်းဆီးမှုတွေဆက်လုပ်နေပါတယ်။အခုနောက်ပိုင်းကိုယ်တိုင်လှုပ်ရှားဆန္ဒပြနေသူတွေသာမဟုတ်တော့ဘဲမိသားစုဝင်တွေကိုပါဖိအားပေးတာတွေရှိလာနေပါတယ်။မ မိုးကုတ်မြို့ရွာသားရွာကျေးရွာဘားနယ်အလဲတန်းဆီယာမတူကို CDM နှုတ်ရှားမှုမှာပါဝင်တယ်လို့ဆိုပြီးတော့အိမ်မှာလာရောက်ဖမ်းဆင်မှာသူ့ကိုမတွေ့တာကြောင့်အမေဖြစ်သူနဲ့အကိုဖြစ်သူတို့ကိုစစ်တပ်ကပြီးခဲ့တဲ့မလ28ရက်နေ့ကဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်မိုးကုတ်မြို့မှာရဲစခန်းမှာဖမ်းဆီးခံထားရတဲ့သူတို့ကိုမိသားစုဝင်တဦးနဲ့မှတွေးခွင့်မပေးဘူးလို့မိသားစုဝင်တယောက်က VOA ကိုပြောပြပါတယ
်ဒီစီရံလုံးလုံးဆိုမှလာဖမ်းတာပေါ့အဓိကကတော့အိမ်ကိုလာဖမ်းတာပေါ့အမကမရှိတော့ကြတော့အမတနည်းရှောင်းလဲအချိန်မှာဒီအမေနဲ့ကိုဖမ်းခေါ်လာတာပေါ့ဖြစ်နေတော့တိတဲ့တိုင်းပေါ့အကုန်လုံးသမီးမရရင်အမေဖမ်းသားမရလို့ချင်းအမေဖမ်းအဲ့လိုမျိုးပုံစံဖြစ်နေတဲ့အချိန်မှာဘလုံးမှလုံးလုံးမှုကတော့မရှိဘူးကြခင်ဗျာတော့မလေးကအမေကဒီချုပ်ပြန်နေပုံဆက်လာတာပေါ့နော်ပုံဆက်လာတယ်ပုံဆက်လာတော့ကျတော့သူအမအကိုပြန်လာခိုင်းတာပေါ့နော်ဒါပေမဲ့ဒီသူတို့ကအစင်ပြီပြီပဲအမအကိုပဲခိုင်းကျင်တာပေါ့ဒါပေမဲ့ကျွန်တော်မယုံရဘူးဗျဘာလို့အထဲမှာသူတို့မိန်းလေးတယောက်ဆန်းလာသူတို့ဘလို့လောက်ကြမယ်ဆိုကျွန်တော်မယုံရဘူးမလဲရဲဘူးကျွန်တော်တို့အမေနဲ့အကိုနဲ့ကျတော့စာနာကြတာတွေပါတယ်တစ်ခါမှလည်းလိုက်ဆက်ဘူးလားမကြည့်ဘူးအိမ်မှာဈေးတိုင်းခွင့်လာတဲ့အတွက်ဈေးတိုင်းထိုင်ရောင်းလာပဲရှိတယ်ဗျအမကလည်းအဲ့လိုပုံမှန်တက်ပြီးဆွဲထားလာမရှိဘူးအမေနဲ့အကိုလည်းပုံမှန်တက်ဆွဲထားလာမရှိဘူးဗ
ျအခုလိုမျိုးသူတို့အဖမ်းခံခဲ့ရပြီးတဲ့နောက်မှာဂျန်နဲ့မိသားစုဝင်တွေလည်းမလုံခြုံသလိုခံစားရတဲ့အတွက်အိမ်ကိုပြစ်ပြီးတော့မိသားစုတွေတခွဲတပြားရှောင်ပုန်းနေရတယ်လို့ပြောပါတယ်အာနာရှင်စန့်ကျင်ရေးလှုပ်ရှားမှုလုပ်တဲ့ပညာရေးဝန်ထမ်းဆရာမတွေဆရာဝန်တွေအပြင်တခြားနိုင်ငံဝန်ထမ်းတွေကိုလည်းတက်မတော်ပြုတ်ခွဲအောင်လှုံ့ဆော်လှုံ့ဆော်မှုပုံမှန်905ကာကြီးနဲ့တရားစွဲဖမ်းဝရန်ထုတ်ထားပါတယ်။လုံခြုံရေးအရာမအမီမဖော်လို့တဲ့ပြည်မျိုးကံတယောက်ကလည်းသူ့ကိုအလိုရှိလို့အိမ်ကိုဝင်ရှာချိန်မှာသူမရှိတာကြောင့်သူ့အမျိုးသမီးအမေနဲ့ညီကိုဖမ်းဆီးခေါ်သွားတယ်လို့ကာယကံရှင်က VOA ကိုပြောပါတယ်။သူ့ကိုတော့လက်လုံဘုံလှုပ်တယ်ဆိုတဲ့တန်တရားနဲ့သူ့ရဲ့အိမ်ကိုဝင်ရောက်ရှာခဲ့တာဖြစ်ပါတယ်။
ကျွန်တော်ရဲ့တငယ်ချင်းနှစ်ယောက်ရဲ့ပစ္စည်းကိုပေါ့နော်ကျွန်တော်ထိမ့်သိမ်းထားတဲ့အပေါ်မှာမူတည်ပြီးတော့ကျွန်တော်ကိုလိုချင်တဲ့စစ်မယ်ရှင်းမယ်ပေါ့နော်ကျွန်တော်အနေနဲ့ရင်ဆိုင်မှုကြတော့တော်တော်လေးခံနေရပြအကူအညီပေးထားတဲ့အဲ့ဒီတငယ်ချင်းနှစ်ယောက်ကလုံးဝအဆက်အသွယ်မရဘူးဖြစ်နေရခင်ဗျစိတ်ရင်းသာတို့နဲ့အဆက်အသွယ်ရမယ်ဆိုရင်ဖြည့်ရှင်းနိုင်ပါတယ်ခင်ဗျပစ္စည်းတွေကဘာပစ္စည်းတွေလဲဆိုတော့သူကရင်မရှိချောက်လုပ်တဲ့လောက်ွက်သမားတွေပါခင်ဗျကျွန်တော်ကိုလည်းဒီ brand နဲ့ပတ်သက်လို့တင်တာမျိုးလို့လိုင်းပေါ်မှာတင်တာမျိုးလို့ပေါ့နော်တရားဝင်ထုတ်ပြန်ထားခြင်းမရှိပါဘူးခင်ဗျ
ကြားတာတော့သူတို့ကိုဒီတစားကန်အဖြစ်ထိမ့်သိမ့်ထားတယ်လို့ပဲကြားပါတယ်ခင်ဗျဟိုထောင်ချတာတို့အမှုဖွင့်လာတော့မရှိပါဘူးခင်ဗျအမှုလုပ်လို့ရတဲ့တက်သေးကန်ပစ္စည်းတွေမရှိပါဘူးခင်ဗျဒီလိုအပြစ်မရှိတဲ့လူတွေအလကားအတက်ပြစ်သိမ့်နေကြအကြောင်းမရှိဘူးဗျနောက်ဆုံးကျွန်တော်မှအပြစ်ရှိတဲ့လူယူဆလို့တန်တရားရှိတယ်ဆိုကျွန်တော်ကိုပဲဟိုထိတ်တဲ့ရင်ဆိုင်ပါပေါ့နော်ဒီဘာမှမဆိုင်တဲ့လူမျိုးတစားကန်မလုပ်တင်ပါဘူးဒီတစားကန်လုပ်တယ်ဆိုတဲ့ဟာတွေကအဖွဲ့အစည်းတည်းရဲ့အနေနဲ့ဒါမညီညွတ်တဲ့အလုပ်ပါအဲဒီသကုဒ္ဓမြဆန်ဆန်ကဒါလုပ်နေတာပါပါ
ဧပြီလ16ရက်နေ့ကလေးကဖမ်းဆီးခေါ်သွားခဲ့တာဒီနေ့ဆိုရင်တော့ရက်ပေါင်း20နီးပါးရှိပေမဲ့သူ့အစားဖမ်းခံထားရတဲ့ဇနီးအမေနဲ့ညီတို့ကိုပြန်လွှတ်မပေးသေးပဲဆက်ပြီးတော့ဖမ်းထားတယ်လို့ပြောပါရယ်မြန်မာနိုင်ငံမှာတပ်မတော်ကအာဏာသိမ်းယူထားတာရက်ပေါင်း90နီးပါးရှိချိန်မှာဖမ်းဆီးခံထားရသူ3400ကျော်နဲ့ဖမ်းဝရမ်းထုတ်ခံထားရသူ1200ကျော်ရှိတယ်လို့ဒီစည်းရုံးတွေကိုပြုစုနေတဲ့နိုင်ငံရေးအကြီးအကဲများကူညီဆောင်ရှောက်ရေးအသင်း AAPP ကပြောပါရယ်အနာဒိတ်နာဆာကစစ်ကောင်စီကတော့ AAPP ရဲ့စည်ရင်းတွေဟာဖောင်းပွားအောင်လုပ်ထားတဲ့စည်ရင်းတွေဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်
။မဆုမြတ်မွန်တင်ပြသွားတာပါ။ထိုင်းနိုင်ငံမဲဟောင်းဆောင်ပြည်နယ်နဲ့နှီးတဲ့ကရင်ပြည်နယ်ဖပွန်ခိုင်တော်လထနဲ့နှီးတဲ့နေရာမှာမြန်မာစစ်တပ်က2ရက်ဆက်တိုက်တိုက်လေယာဉ်တွေတုံးပြီးကရင်ကျွော်ရွာတွေအပေါ်ဘုံးကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံးကျဲတိုက်ခိုက်မှုကြောင့်မြန်မာနယ်စပ်နဲ့ကပ်နေတဲ့ထိုင်းရွာတွေကရွာသားတွေလည်းထွက်ပြေးနေကြရပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတော်မအေးအေးမှာကတင်ပြပေးပါမယ်။
ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကရင်ပြည်နယ်တော်လဲထဒေသမှာတပ်ဆွဲထားတဲ့စစ်တပ်ခြေကုပ်စခန်းတစ်ခုကို KNU တပ်မ9ကဧပြီလ29ရက်နေ့ကတိုက်ခိုက်သိမ်းပိုက်လိုက်ခဲ့ပြီးတဲ့နောက်အဲ့ဒီဒေသအပေါ်စစ်တပ်ကတိုက်လေယာဉ်တွေနဲ့ဘုံးကျဲတိုက်ခတ်ခဲ့ပါတယ်။ KNU ထိန်းချုပ်ထားတဲ့နယ်မြေထဲမှာရှိတဲ့ကရင်ရွာတွေအပေါ်29ရက်နေ့က3ကြိမ်28ရက်နေ့ကတစ်ကြိမ်လေယာဉ်တွေနဲ့ဘုံးကျဲခဲ့တယ်ဆိုပြီးကရင်လူမှုအဖွဲ့အစည်းတွေကပြောပါတယ်။အဲ့ဒီရွာတွေမှာနေကြတဲ့ထောင်နဲ့ချီရှိတဲ့ကျေးရွာသားတွေဟာနှိစက်ရတောတောင်နေတဲ့ထွက်ပြေးနေရတယ်လို့တန်လွင်မြစ်ကိုဖြတ်ကျော်ပြီးထွက်ပြေးလာနေကြတာတွေလည်းရှိနေပါတယ်။ KNU ကရင်လက်နက်ကိုင်အဖွဲ့ကတင်လိုက်တဲ့တော်လဲထမြန်မာနယ်ကြားစစ်ခြေဆိုင်စခန်းနဲ့အနီးဆုံးမှာရှိတဲ့ထိုင်းနိုင်ငံဘက်ကကျေးရွာတွေကရွာသား200ကျော်အပါအဝင်မြန်မာဒုက္ခသည် 2000 လောက်ဟာနေအိမ်တွေကိုစွန့်ခွာပြီးထွက်ပြေးနေကြရပါတယ်။ထိုင်းအနာပိုင်းတွေဘက်ကစစ်ပြေးဒုက္ခသည်တွေထွက်ပြေးလာကြတာကိုယာယီခေလုံးဝင်ပေးထားပေမဲ့အဲ့ဒီနေရာကိုသတင်းယူခွင့်ကိုတော့ပိတ်ပင်တားမြစ်ထားပါတယ်။ကရင်လူခွင့်ရေးအုပ်စုကပြောရေးဆိုခွင့်ရှိသူစောနန္ဒစုကတော့ကရင်လူမှုအဖွဲ့အစည်း40ကျော်စုပေါင်းပြီးဒုက္ခသည်တွေကိုထိုင်းဘက်ကလက်ခံပေးဖို့တောင်းဆိုထားတယ်ဆိုပြီးပြောသွားပါတယ်။
ဒီပြီးခဲ့တဲ့နေ့သုံးရက်တုန်းကတချို့ IDP တွေဆိုလို့ရှိရင်ခိုင်းအစိုးရကနေပြီးတော့သူတို့ကမြန်မာပြည်ပဲချန်ပီယံပြန်နေခိုင်းတာပေါ့နော်အဲ့လိုမျိုးတော့ကျွန်တော်တို့ကြားရတယ်အဓိကကျတော့ကျွန်တော်တို့ဘယ်လိုပြောမလဲဒီခိုင်းအစိုးရအနေနဲ့ပေါ့လေဖက်ကြည့်လာတဲ့ဒုက္ခတွေတို့ကိုဒီကျေပဲဟိုပေါ့နော်ဟိုနေခိုင်းခွင့်ပြုပေးဖို့ပေါ့နောက်ပြီးလို့ရှိရင်ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီထောက်ပံ့တွေကိုလည်းလုံ့ဝန်းနဲ့ဟိုခွင့်ပြုပေးဖို့ပေါ့အဲ့ဒါကိုတော့ကျွန်တော်တို့ဒီတောင်းဆိုထားတာမျိုးလည်းရှိပါတယ်ခင်ဗျာ
လက်ရှိမှာတော့စစ်ပြေးဒုက္ခတွေတွေကိုထိုင်းနိုင်ငံမဟောင်းဆောင်ပြည်နယ်ကစာတင်ကျောင်းတွေမှာနေရာပေးထားပြီးထိုင်းဘက်ကနေဆက်ဂိတ်တွေကိုလည်းအရေးပေါ်ပိတ်ထားပါတယ်ထိုင်းအမှတ်36နေကြားဆောင်တပ်ဖွဲ့ဝင်တွေကမက်ဆန်နဲ့နေကြားတလျှောက်မှာလုံခြုံရေးတိုးမြင့်ထားပြီးစစ်ပွဲအချိန်ဟာထိုင်းနိုင်ငံဘက်ခြမ်းကိုမရောက်လာအောင်အနီးကပ်စောင့်ကြည့်နေကြကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြကြပါဗျ။ထိုင်းနိုင်ငံနိုင်ငံသားရေးဌာနကတော့အခုဖြစ်ရဟာနေဆက်လုံခြုံရေးကူးတန်းသွားလာမှုတွေကိုထိခိုက်နိုင်တယ်ဆိုပြီးပြောကြားထားပါဗျ။မြန်မာစစ်တပ်နဲ့တိုင်းရင်းသားတိုက်ပွဲတွေဖြစ်နေတဲ့အတွက်မရောဆောင်နေဆက်မှာထိခိုက်မှုတွေရှိလာနိုင်တယ်။ထိုင်းဘက်ကလည်းစစ်ပွဲနဲ့ပတ်သက်လို့တက်ရောက်မှုတွေမရှိလာအောင်တက်ဆိုင်ရာတွေနဲ့ညှိနှိုင်းနေတယ်ဆိုပြီးထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမစ္စတာတန်နီစီယန်ဂရက်ကပြောကြားခဲ့တာပါအခုဆိုရင်မြန်မာစစ်တပ်နဲ့ KNU တို့တိုက်ပွဲဖြစ်ပြီးတလအတွင်းစစ်ကောင်စီရဲ့ခြေကုပ်စခန်းတစ်ခုကို KNU ဘက်ကတင်ပိတ်လိုက်တာကြောင့်စစ်ကောင်စီကအရက်သားပြည်သူတွေကိုပြစ်မှတ်ထားဘုံကျဲတိုက်ခိုက်မှုတွေလုပ်လာတယ်လို့လည်းစောနန္ဒစုကပြောပါတယ
်အဲ့လိုမျိုးသူတို့ကြားမှာတိုက်ပွဲဖြစ်ပြီးတိုင်းမှာဒီစစ်တပ်ရဲ့ဘုံလီနဲ့ဘုံကျဲတိုက်ခိုက်မှုကဒီကျွန်တော်တို့ဒီလိုပြောမလဲကျန်းဥစ္စာတွေကိုကြည့်တာမျိုးမဟုတ်ဘဲနဲ့အထူးသဖြင့်ဒီဒီသက်ခံပြည်သူလူထုကိုပဲတိုက်ခိုက်နေတာပေါ့နော်အဲ့ဒါကြောင့်မလို့သူတို့ကိုပြောမလဲဒီပြည်သူလူထုကိုပဲဖိမတ်တာကိုတိုက်ခိုက်တာမျိုးလည်းပြောလို့ရပါလေခင်ဗျာဆိုတဲ့အခါကျတော့အထူးသဖြင့်သူတို့ရဲ့လုံခြုံရေးပိုင်းဆိုင်ရာကိုအစီအရင်ကြောင်းရုံနေကြရတယ်ပြီးလို့ရှိရင်လည်းတချို့တော်ဒီမြင့်နေတဲ့မှာဆက်ပြီးပုံဆောင်နေတဲ့လူတွေအတွက်ဆိုလို့ရှိရင်လည်းအထောက်ပံ့အကူအညီမရောက်ရှိကြတော့ဘောနော်ဆိုတော့ဒီခုအချိန်ကြီးပေါ့နော်ဒီတလားကျော်ကျော်အတွင်းမှာခက်ခက်ခဲခဲနဲ့နေနေရတုံးပဲပေါ့
ပြီးခဲ့တဲ့မတ်လ28ရက်နေ့တုန်းကတကြိမ်အခုရက်ပိုင်းမှာ3ကြိမ်လေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေအပြင်ညောညပါလေရင်တွေနဲ့ပြန်ဝဲနေတာကြောင့်ဒေသခံ2000ကျော်လောက်ဟာဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်တန်လွင်မြင့်နဲ့နီးတဲ့ထိုင်းနယ်ဇက်မှာတော့ဒုက္ခသည်9000ထက်မနည်းရှိနေကြတယ်ဆိုပြီးကရင်လူမှုအဖွဲ့အစည်းတွေကပြောကြပါတယ်အတွင်ပိုင်းကဒုက္ခသည်တချို့ကတော့အထောက်ပံ့တွေရဖို့တော့အခက်အခဲတွေရှိတယ်ဆိုပြီးပြောပါတယ်အခုချိန်ထိတောင်းတဲ့ချီရှိတဲ့ကရင်ဒုက္ခသည်တွေကတော့နေရက်မပြန်နိုင်ကြသေးပါဘူးမြန်မာစစ်တပ်ဘက်ကမတ်လအတွင်းဘုံကျဲတိုက်ခိုက်မှုကြောင့်ကရင်ပြည်နယ်အတွင်းအရက်သား20လောက်သေဆုံးခဲ့ပြီး30လောက်ကတော့ပြင်းထန်တဲ့ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်တပ်မ5ဘက်ကလည်း KNU ဗဟိုနဲ့အပြစ်ခတ်ရဲစဲထားတဲ့မူကိုမလိုက်နာဘဲတိုက်ခိုက်နေတာဖြစ်တယ်လို့လည်းစစ်တပ်ရဲ့သတင်းစာရှင်းလင်းပွဲမှာတော့ပြောကြားခဲ့ပါတယ်ရှင
်မအေးအေးမှသတင်းပေးပို့ထားတာပါလူခွင့်အရေးဟာအမေရိကန်အစိုးရအတွက်အရေးပါတဲ့အကြောင်းအရာတစ်ခုဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားထားပါတယ်။သမ္မတဘိုင်ဒန်ရဲ့ပြောကြားချက်အပေါ်လူခွင့်အရေးခေါင်းဆောင်တွေကကြိုဆိုလိုက်ကြပေမဲ့လက်တွေ့လှုပ်ပြဖို့လိုအပ်နေသေးကြောင်းထောက်ပြကြပါတယ်။ VOA တန်တမန်ရေးရာသတင်းတော့စင်တီစိန်ရဲ့သတင်းပေးပို့ချက်ကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်
။မြန်မာရုရှားနဲ့ကမ္ဘာနိုင်ငံအတော်များများကငြင်းငြမ်းစွာဆန္ဒပြကြသူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေကသမ္မတဘိုင်ဒန်အစိုးရကလူခွင့်ရေးဟာအမေရိကန်နိုင်ငံသားရေးမူဝါဒမှာအရေးပါတဲ့ကိစ္စရပ်ဖြစ်တယ်ဆိုတဲ့ကတိပြုပြောဆိုထားမှုကိုစမ်းသပ်နေပါတယ
် President Biden is committed to putting human rights back at the center of American foreign policy and that's a commitment that I
လူခွင့်ရေးဟာအမေရိကန်နိုင်ငံသားရေးမူဝါဒရဲ့အရေးပါတဲ့ကိစ္စရပ်ဖြစ်တယ်ဆိုတာသမ္မတဘိုင်ဒန်ကတန်လိမ့်ထံပြုပြောဆိုထားပါတယ်အဲဒီကတိကဝတ်ကိုကျွန်တော်အပါအဝင်နိုင်ငံသားရေးဌာနတစ်ခုလုံးကအထူးပဲအလေးထားပါတယ
်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ပြောတော့တာပါသမ္မတထရမ့်အစိုးရနဲ့နိုင်ရှင်လိုက်ရင်သမ္မတဘိုင်ဒန်နဲ့နိုင်ငံသားရေးဝန်ကြီးဘလင်ကင်တို့ဟာတိတိတသားကွာခြားတဲ့မူဝါဒကိုချမှတ်ဆောင်ရွက်နေကြောင်းလူခွင့်ရေးကြွမ်းကျင်သူတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ Amnesty International နိုင်ငံတကာလူငယ်ချင်းသာကွင်အဖွဲ့ကြီးက Joan Lin က Skype ကတဆင့်အခုလိုပြောပါတယ
်။ The Biden administration has made this unequivocally clear that the Chinese government's treatment
တရုတ်ဆိုရကဝီဂါရီပေါ်ပြုမှုဆက်ဆံပုံဟာအင်တန်ဆိုရလနဲ့လို့သမ္မတဂျိုးဘိုင်ဒန်ဆိုရကပြောနေတယ်လို့ဒီကိစ္စတွေကိုအမေရိကန်ဆိုရကမတိကျကြုံပြုထားမှာမဟုတ်ဘူးဆိုတာကိုပြနေပါတယ်ဒါဟာတရုတ်ဆိုရရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အသိသာဆုံးပြောင်းလဲမှုပါအရင်ဆိုရလက်ထက်တုန်းကရှင်ချန်းကိစ္စပဲဖြစ်ဖြစ်ဟောင်ကောင်အရေးပဲဖြစ်ဖြစ်လူခွင့်ရေးနဲ့ပတ်သက်လို့အာရုံစိုက်လှုပ်ဆောင်ခဲ့ခြင်းမရှိပါဘူ
း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဆရာဟိုဝင်းစကီကလည်းဘိုင်ဒန်အစိုးရရဲ့လူခွင့်ရေးအပေါ်အာရုံစိုက်မှုကိုအခုလိုတုံ့သက်ပါတယ်
။ We saw sanctions on the International Criminal Court lifted. We saw the global gag rule for women.
နိုင်ငံတကာရာဇဝတ်ကွန်ရုံး ICC ကိုပိတ်ပင်ချတာကိုရုတ်သိမ်းလိုက်တာကျမတို့တွေ့ရပါတယ်။ကမ္ဘာကျဝမ်းအမျိုးသမီးအခွင့်အရေးတွေထိန်းချုပ်ထားတာကိုပြန်ဖွင့်ပေးတာ။လိင်တူချင်းချစ်ခင်သူတွေရဲ့အခွင့်အရေးကိုထောက်ခံတာ။အရက်ဖက်အဖွဲ့အစည်းတွေကိုထောက်ပံ့ပေးတာတွေလည်းတွေ့လာရပါတယ်။အထူးသဖြင့်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကလူခွင့်ရေးကိစ္စကိုမကြာခဏပြောနေတာကိုတွေ့လာရပါတယ်။
ဒါပေမဲ့အရှိလေပိုင်းလိုနေရာတွေမှာဒီတဲ့ပိုတိုးတက်အောင်လုပ်လို့ရနေသေးတယ်လို့ဟိုဝင်းစကီးကထောက်ပြပါတယ
် There have also been some missteps so things that are very practical and not just statements
အမလုခဲ့မိတာတွေလည်းရှိပါတယ်လက်တွေ့မဆန်တဲ့ကိစ္စကိုဥပမာပေးရမယ်ဆိုရင်တော့ UAE နဲ့အီဂျစ်နိုင်ငံတွေကိုလက်နက်တွေရောင်းချတဲ့ကိစ္စတွေပါဒါကြောင့်ကျမတို့အနေနဲ့လုံဆရာတွေအများကြီးကြံနေပါသေးတယ်
လူခွင့်ရေးကိစ္စကိုလေတံပြောင်းပြောဆိုလာတာဟာအရေးပါတဲ့အချက်ဖြစ်ပေမဲ့ရုရှားနဲ့တရုတ်တို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဘိုင်ဒန်အစိုးရကဘယ်လိုအရေးယူမလဲဆိုတာဟာတကယ့်စင်ခေါ်မှုဖြစ်တယ်လို့ Center for American Progress ကဘရိုင်းကတူလစ်ကပြောပါတယ
် Having Secretary of State Tony Blinken say that what's happening to the Uyghurs in China is a genocide is one thing
တရုတ်နိုင်ငံကဝီဂါလူမျိုးတွေအစုလိုက်အပြုံလိုက်အသက်ခံရတဲ့ကိစ္စကိုဝန်ကြီးဘလင်ကန်ပြောတာကတပိုင်းဖြစ်တယ်လို့ဥရုယာတီနဲ့ကတ်ယောဂါကိစ္စတွေမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်မှုရနိုင်မှုလှုံ့ဆော်တာကလည်းတခြားကဏ္ဍဖြစ်ပါတယ်
။အိန္ဒိယအပါအဝင်နိုင်ငံတချို့မှာကိုဗစ် -19 နဲ့သေဆုံးသူတွေများပြားလာနေတဲ့အချိန်အရေးပါတဲ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုကူညီပေးခြင်းဟာလည်းအထူးလိုအပ်ကြောင်းကြွန့်ကျင်သူတွေကထောက်ပြကြပါတယ်။အသက်ကယ်နိုင်မဲ့ကာကွယ်ဆေးတွေဆင်းရဲတဲ့နိုင်ငံတွေရနိုင်ရေးအတွက်အမေရိကန်နဲ့တခြားချမ်းသာတဲ့နိုင်ငံတွေကညာနာမူပိုင်ခွင့်တွေကိုဖြည့်လျှော့ပေးကြဖို့လူခွင့်ရေးပညာရှင်တွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အားဖြင့်နဲ့ VOA ပိအိတ်သက်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်အားဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ပြည်ဦးအမေရိကန်အသံရဲ့တောက်ကြနေမနက်ပိုင်းစီစဉ်တွေနားဆင်နေရတာပါအခုကမှတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်မြန်မာပြည်မှာစစ်အာဏာသိမ်းတိုင်းဖျက်ဆီးခြင်း၅ပါးနဲ့ကြုံတွေ့နေရတာမို့ဆင်းရဲသွင်းကပြန်တက်နိုင်ဖို့ခက်ခဲနေရပုံကိုဦးအောင်ခင်ကရေးပြီးကိုညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်
ဗုဒ္ဓဘာသာဝင်တွေဖျားရှိခိုးတဲ့အခါမှာယတနာတရား၅ပါးတို့မှာအခါခတ်တိုင်းကိလို့ငြိမ်းပါစေဆိုပြီးဆုတောင်းလို့ရှိပါတယ်ယတနာတရားဟာပျက်စီးခြင်း၅ပါးပါအဆွေအမျိုးပျက်စီးခြင်းယောဂကြောင့်ပျက်စီးခြင်းစီးပွားဥစ္စာပျက်စီးခြင်းအကျင့်သီလပျက်စီးခြင်းနဲ့အမှန်တရားပျက်စီးခြင်းစတာတွေဖြစ်ပါတယ်ပစ္စည်းချင်း၅ပါးကိုစစ်အာဏာသိမ်းခေတ်တိုင်းမှာကြုံတွေ့ရပါတယ်။1962စစ်အာဏာသိမ်းချိန်ကစပြီးလူဦးရေစီးရင်လုပ်တဲ့2014အထိလူပေါင်း6000ကျော်အသေးအပြောက်ရှိနိုင်တယ်လို့လန်ဒန်အခြေစိုက်သုတေသီဂိုင်းဟိုတယ်ကသူစာရမ်းမှာခန့်မှန်းထားပါတယ်။စစ်စင်ရေးကြောင့်ဒုက္ခရောက်ပြီးသေဆုံးရသူ6သိန်းကျော်ရှိမယ်လို့ Transnational Institute က2005မှာခန့်မှန်းပါတယ်။နာဂစ်မုန်တိုင်းကြောင့်တေဆုံးသူကတော့တသိန်းခွဲနီးပါးရှိပါတယ်။ဦးသိန်းစိန်အစိုးရအသွင်ကူးပြောင်းရေးလုပ်နေတော့ကရရေးကချင်တပ်ဖွဲ့နဲ့စစ်ပြန်ဖြစ်လို့တပ်မတော်သား9000ကျော်နဲ့ကချင်တပ်သား1000တေဆုံးတယ်လို့ James Intelligence စာဆောင်မှာကမန်းတာပါတယ်။အငိမ့်စားစစ်ဘိုလ်တမရလှုပ်လဲလက်ရှိစစ်ဘိုလ်ကိုမထိန်နိုင်ပါဘူး။ဒါကြောင့်စစ်ကောင်းဆောင်တွေကြီးစိုးတိုင်းမြန်မာပြည်သားတွေဟာပျက်စီးခြင်း၅ပါးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
တိုင်းပြည်စည်းဝါးရေးနလန်ထချိန်နဲ့စစ်အာဏာသိမ်းချိန်တိုက်ဆိုင်တဲ့အစဉ်အလာရှိပါတယ်ဒုတိယကမ္ဘာစစ်မဖြစ်မီနှစ်အနည်းငယ်မှာမြန်မာပြည်ရဲ့ပို့ကုန်သွင်းကုန်ပမာဏဟာ ထိုင်း၊ဗီယက်နမ်၊အင်ဒိုနီးရှား၊အိန္ဒိယနဲ့တရုတ်တို့ထက်များပါတယ်။ဒါပေမဲ့လွတ်လပ်ရေးရပြီးနောက်ပိုင်း1950ကနေ1995အထိ45နှစ်တာကာလအတွင်းမှာမြန်မာပြည်သားတွေရဲ့ဝင်ငွေဟာအစစ်တောင်အာရှမှာအ ਨੇ ဆုံးဖြစ်တာတွေ့ရတယ်လို့ပမောက္ခဦးခင်မောင်ကြီးနဲ့စီးပွားရေးပညာရှင်အဖွဲ့ကဆိုပါတယ်။1950ကစတဲ့ပြည်တော်သားစီမံကိန်းမှာလိုအပ်တဲ့စီးပွားရေးအခြေခံကိုတည်ဆောက်နိုင်ခဲ့တဲ့အတွက်စီးပွားရေးတိုးတက်ဖို့အခြေအနေကောင်းနေတော့ဆရာနာသိန်းနာဖြစ်ပါတယ်။ဆရာနာသိန်းနဲ့1962ခုကစပြီးမြမစီးပွားရေးနလန်မထူနိုင်တော့တာ1988လူလူအောင်ကြွမှုကြီးဖြစ်ပေါ်လာတဲ့အထိဖြစ်ပါတယ်
။ပါလီမန်ဒီမိုကရေစီခေတ်မှာတိုင်းရင်းသားလုပ်ငန်းရှင်လူတန်းစားပေါ်ထွက်လာပါတယ်။1955ဝင်းကျင်ကရန်ကုန်နဲ့အင်းစိန်တဝိုက်မှာအသေးစားလုပ်ငန်းသစ်တွေမိုးလိုပေါက်လာပါတယ်။အစိုးရကပုဂ္ဂလိကလုပ်ငန်းကိုအားပြပြီးနိုင်ငံရေးကင်းနဲ့ဗက်မလိုက်တဲ့အမှုရမ်းစနစ်ကိုတည်ထောင်ပါတယ်။လူမျိုးပေါင်းစုံစီးပွားရေးလုပ်တဲ့လူအဖွဲ့အစည်းထွန်းကားဖို့အခြေအနေတွေရှိလာပါတယ်။အလို့သမားသမဂ္ဂဘာသာရေးလူမှုရေးနဲ့လုပ်ငန်းဆိုင်ရာအသင်းအဖွဲ့တွေအများအပြားပေါ်ပေါက်နေတာမို့အယတားအဖွဲ့အစည်းရှင်တန်ပြီးဩစာရှိဖို့အလားအလာရှိပါတယ်။ဒါလို့အခါမှာစီးပွားရေးအတိုင်းအဝိုင်းကအနာရှိလာပြီးပြည်တွင်းစစ်ကြောင်အရေးပါလာတဲ့စစ်တပ်အခန်းကဏ္ဍကသိသိမ့်သွားနိုင်တာမို့အနာသိမ့်လိုက်တာလို့သုံးသပ်ကြပါလေ
။ဆိုရှယ်လစ်လမ်းစဉ်ကိုတပြည်လုံးလက်မခံတဲ့အခါမှာဈေးဝက်စီးပွားရေးကိုကျင့်သုံးသွားမယ်လို့စစ်အစိုးရကကြေညာပါတယ်။ဒါပေမဲ့လွတ်လပ်တဲ့ဈေးကွက်မဟုတ်ပဲနေရာတိုင်းမှာစစ်ဘုတ်ကချုပ်ကင်ထားတဲ့ဈေးကွက်ဖြစ်နေပါတယ်။ပြည်တွင်းပြည်ပကော်မတီသို့မဟုတ်အစိုးရတွေနဲ့တိုးတိုးတိတ်တိတ်ပူးတွဲလုပ်ကင်တာဟာပိုပြီးအကျိုးရှိတယ်လို့စစ်အုပ်စုကယူဆပါတယ်။နေပြည်တော်ကိုတိဆောက်ပြီးစံဖွန့်အစိုးရဖွဲ့စည်းနိုင်တာကိုအောင်မြင်မှုအဖြစ်စစ်အုပ်စုကသတ်မှတ်ပါတယ်။တချိန်တည်းမှာပဲမြန်မာပြည်သား3000လောက်ထိုင်းနိုင်ငံမှာအလုသွားလုပ်ကြရပါတယ်။တိုင်းပြည်စင်းရဲနွမ်းပါချိန်မှာအာဏာရှင်အမိန့်နဲ့တိဆောက်တဲ့နေပြည်တော်ဟာတိုင်းပြည်ရဲ့ဝန်ထုပ်ဝန်ပိုကြီးဖြစ်လာပါတယ်။တိုင်းလူပြည်သားအများစုကတော့ကြလေစင်ရဲတွင်နဲ့လေဖြစ်လာပါတယ
်ဆေအနာသိန်းနဲ့ဖြစ်စင်မှာအကျင့်သီလနဲ့အမှန်တရားလုံးဝပျက်စီးသွားပါတယ်ဥနုအစိုးရကဗိုလ်ချုပ်နေဝင်းကိုသမရရာထူးမပေးလို့ဆေအနာသိန်းရတာလို့သတင်းဆောင်တဲ့လူကြီးတွေပြောလို့ရှိပါတယ်ဘူတန်းရွှေကတော့ပိုပြီးလက်ွက်များပါတယ်စစ်ဘုံဟောင်းကြီးစိုးတဲ့ကျန်းဖော့ပါတီအမြဲတမ်းအနာရဖို့စီစဉ်ပါတယ်ရွက်ောက်ပွဲအပြတ်အသတ်ရှုံးတော့အကြံကုန်ပြီးစစ်အာဏာသိမ်းပါလေ။ဘုံနေဝင်းနဲ့ဘူသန်းရွှေဟာမိမိယာရုတက်တန်ကုံဆုံးသွားတဲ့နောက်ပိုင်းအနည်း20ရောအထိအာဏာလက်ကင်ထားနိုင်ခဲ့ကြပါတယ်။မိမိရဲ့လက်ရောက်မှယာရုတက်တန်ကုံဆုံးရင်မြောက်တိတ်ကိုင်းလို့ဖြစ်မှာကိုတွေးကြောက်ပြီးတက်ချုံမင်းအောင်လိုင်ကစစ်အာဏာသိမ်းလိုက်တာလို့သုံးသပ်ကြပါလေ။ပြည်သူကိုယ်စားလှယ်အစိုးရဩဇာအာဏာရှိလာလေလေစစ်ကောင်းဆောင်ပိုင်းရဲ့အခွင့်အရေးတွေဆုံးရှုံးလေလေဖြစ်လာမှာကိုလက်မခံနိုင်ရပါဘူးဒါပေမဲ့ပျက်စီးခြင်း၅ပါးကိုတည်ဆောင်လာတဲ့စစ်ဘုကိုစားပြုအစိုးရကိုပြည်သူလူထုကဘယ်တော့မှလက်ခံမှာမဟုတ်တာကတော့ပြေချာနေပြီဖြစ်ပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့အကြံဖတ်မှုဆိုင်ရာကလေးစိတ်တန်ရာအကျိုးဆက်အကြောင်းပြောပြထားပါတယ်စစ်အာဏာသိမ်းစန့်ကျင်ဆန္ဒပြမှုတွေကိုအသေးအချေဖြိုခွင်းတာကြောင့်ကလေးတွေလက်ရှိအရွယ်မှာစိတ်တန်ရာရတာအပြင်နောင်ကြီးပြင်းလာချိန်မှာလည်းလူပေါင်းတစ်ခုလုံးမှာနစ်နာသွားနိုင်တယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့နောက်ဆက်တွဲစိတ်ရောဂါတွေနဲ့ဆိုးကျိုးတွေပါလဲဘလို့ကာကွယ်ပြုစုပေးနိုင်ပါသလဲဒီအကြောင်းကိုဩစတြေးလျအခြေစိုက်စိတ်ကျမ်းမာရေးအထူးကုသမားတော်ကြီးနဲ့မြန်မာစိတ်သက်ကတူတွေရဲ့ဂုဏ်လုံးဆောင်ပမောက်ခဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးထားပါဗျာ
โอเคသေရကအထူးကုသမားတော်ကြီးဂုဏ်လူဆောင်ပမောက်ခဒေါက်တာရေမွန်တင့်ဝေခင်ဗျာကျွန်တော်တို့ဒီစေရနာသိန်းဆန္ဒပြပွဲတွေအတွင်းအကျန်းဖက်ဖြုတ်ခွင်းမှုတွေအကြောင်းပေါ့နော်ကလေးငယ်စိတ်ထရန်အကြောင်းပြောခဲ့တဲ့နေရာမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီလက်ရှိအရွယ်လိုက်ဖြစ်တဲ့လက္ခဏာတွေကိုအဓိကပြောခဲ့ပါတယ်ဒီတစ်ခေါက်တော့ဆရာကြီးနောက်ပိုင်းဒီကြီးလာတဲ့အချင်းဖြစ်စေနိုင်တဲ့စိတ်ရောဂါတွေနဲ့ဓာတ်တွေကိုဒီကာကွယ်ပြုစုကုသပေးနိုင်တာတွေကိုအဓိကပြောမှာမို့ဘာအဓိကစရှင်းပြခြင်းလဲဆရာ
ကလေးတွေပေါ်တက်ရောက်တဲ့ဟာကြတော့ကျွန်တော်လူကြီးတွေနည်းနည်းကြွားတာကိုပြောပြခြင်းပါတယ်က ကလေးငယ်လေးတွေမှာ developmental stage ဆိုတာရှိပါတယ်တို့ကြီးထွားဖွံ့ဖြိုးဖို့အတွက်ကိုပထမအဆင့်ဒုတိယအဆင့်တတိယအဆင့်အရွယ်ရောက်ပြီပေါ့လေအဲ့တော့အဲ့ဒီမှာပထမတစ်ချက်နေတယ်လို့ဒီပတ်ဖြတ်မှုကြောင့်ခံစားရတဲ့စိတ်ဓာတ်ရ PTSD ပါ냐အဲ့ဒီဟာကတပိုင်းပေါ့လေနောက်တစ်ပိုင်းက attachment လို့ခေါ်ပါတယ်မိဘနဲ့ကလေးရဲ့ခင်တွေ့မှုမိဘရဲ့အုတ်ထဲမှုအောက်မှာကလေးရဲ့ကြီးထွားဖွံ့ဖြိုးလာမှုအဲ့ဒါတွေကပြက်ပြုံးသွားတဲ့ခါမှာသူရဲ့ရေးရှိမှာဒီလူလေးကလေးတွေကြည်လာတဲ့ခါမှာဘယ်လိုထိအောင်မယ်ဆိုတော့အဲ့ဒါလည်းပြောပြချင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီ attachment တွေ့တာမှုပေါ့နော်မိဘတွေရဲ့ဒီနေထွေတဲ့မေတ္တာနဲ့ဆောင်ရှောက်ပေးမှုအပေါ်မှာဆက်ရှင်းပြပေးပါလားဆရာ
attachment ဆိုတာကကလေးငယ်ွားနေပြီးကြည်လာတဲ့အချိန်အမေလို့ဆိုပြီးတော့အမေဆရာနေပြီးတော့မိခိုးပြီးတော့ကြီးထွားတဲ့အချိန်ကစပြီးတော့လမ်းလျှောက်တဲ့အရွယ်เนาะအပြင်ထွက်သွားလို့ရှင်လဲချော်လဲမယ်အမေကလိုက်ပြီးဆောင်ရှောက်မယ်အဲ့ဒီအရွယ်ဒီမှာမိခင်နဲ့ကလေးနဲ့အထူးဆိုတော့မိခင်ရဲ့တွေ့တာမှုattachment ကအင်မတန်ရေးကြည့်ပါတယ်အဲ့ဒီအရွယ်မှာအဲ့ဖြစ်တဲ့ attachment ကပြိုကွဲသွားပြီဆိုလို့ရှိရင်ဥပမာဒီလိုကလေးအငယ်လေးတွေကသူတနတ်ပြစ်တာမြင်ရတယ်မိဘတွေပူဆွေးနေတယ်ထွက်ပြေးနေတယ်တချို့လည်းပေးပေါ်ပါတယ်အဲ့မှာသူ့ရဲ့ attachment ကမိခင်နဲ့ဖြစ်တဲ့ secure attachment ဆိုတာပြတ်သုံးသွားနေပါတယ်အဲ့ဒါဆိုအဲ့ကလေးကကြီးလာတဲ့ခါမှာ anxiety ယောဂါဆိုရင်ဆိုတဲ့ယောဂါတွေဖြစ်သွားတယ်ကြောက်ကြတဲ့ phobia ဆိုတဲ့ယောဂါတွေဖြစ်တာတိုင်းနဲ့ depression ဆိုတဲ့စိတ်ဓာတ်ကျတဲ့ယောဂါတွေဖြစ်တာတိုင်းဘာကြောင့်လဲဆိုတော့ तू အဲ့ attachment ပြိုကွဲသွားတဲ့အတွက်ကြောင့်သူရဲ့ self esteem ဆိုတဲ့မိမိကိုယုံကြည်မှုမိမိကိုစိတ်ချမှုကပြက်ပြုံးသွားပါတယ် self esteem ကနည်းသွားတဲ့အခါကျတော့သူကလွယ်လွယ်ကူကူ vulnerable to other things ပေါ့လေအချို့ကလေးတွေဆိုလို့ရှိရင် main ကလေးဒီဆိုလို့ရှိရင်အဲ့ဒီမှာ तू vulnerable to abuse ပေါ့လေသူကဘယ်လိုဟာကို तू ကသူထိန်းသိမ်းရမယ်ဆိုတော့ခံစားချက်နည်းသွားတဲ့အခါကျတော့တခြားလူတွေကသူ့ကိုမတရားပြုကျင့်မယ်ဆိုရင်သူကသားကောင်းလို့ဖြစ်နေတဲ့အနေအထားတွေရှိရတယ်။ဒါကြောင့်မလို့ကျွန်တော်တို့ therapy မှာဒီကလေးတွေ self esteem တက်လာအောင်လုပ်ပေးရပါမယ်။သူတို့ရဲ့ယုံကြည်မှုကိုယ့်အောက်ယုံကြည်မှုရှိတာကိုတိဆောက်ပေးရပါမယ်
။ဟုတ်ကဲ့ဆရာဒီနေရာမှာကလေးတွေမှာထူးထူးခြားခြားပေါ့နော်လူကြီးတွေနဲ့မတူသတိပြုနိုင်စရာရောရှိသေးလား
။နောက်တစ်ခါကျတော့ခုနပြောတဲ့အဲ့ဒီလို self anarchism တွေကရုပ်မာစွာနဲ့တက်ဖြတ်ဖြိုခွင်းတဲ့အတွက်ကြောင့်မိဘတဲ့ကလေးရဲ့ attachment ကပြင်းပြင်းထန်ထန်ကြီးပြိုကွဲသွားတဲ့အချိန်မှာကလေးရဲ့ personality development လို့ခေါ်ပါတယ်။နောက်ကြီးလာတဲ့ခါမှာဘလို့လူမျိုးဖြစ်မယ်ပေါ့အဲ့တော့ secure attachment ရှိတဲ့ကလေးတွေကြတော့ကြီးလာတဲ့ခါကျတော့သူခိုင်မာပြီးတော့ stable ဖြစ်တဲ့လူတွေဖြစ်တာပေါ့လေ။နောက်အကုန်လုံးမှသိပြီးတော့စိတ်ပလုချပြနေတဲ့ကောင်းကောင်းလေးစဉ်းစားပြီးတော့လောက်ကင်စားတော့တဲ့လူမျိုးဖြစ်သွားမယ်။အဲ့ဒီ attachment မှာပြိုကွဲသွားတဲ့ကလေးတွေကကြီးလာတဲ့ခါမှာ personality problem တွေဖြစ်လာတယ်။ unstable ဖြစ်လာမယ်။ mood တွေခဏအပြောင်းအလဲဖြစ်မယ်။အဲ့လိုဆိုရင်အဲ့လူတွေကလူအတိုင်းဝဲမှာ productivity လို့ခေါ်တာပေါ့လေ။ကောင်းတဲ့ဟာ mechanism ပြီးတော့ပန်ပူပိတဲ့အနေထားမှာကြော်နေသွားတဲ့ခါမှာကျွန်တော်ရောက်မှကျွန်တော်တို့စိတ်ထဲမှာမြင်ရတာပေါ့လေဒီ Jesus ရုပ်ပါဆိုတာနဲ့တို့တပ်ဖြတ်နေမှုပါကလေးတွေပါဝင်နေတဲ့ဥစ္စာကအင်မတန်ဆိုးရပါတယ်။ရာရဲ့ psychological impact ကတော့အခုအချိန်မှာဖြစ်တဲ့ခုနပြောတဲ့အဆင့်30နဲ့ဖြစ်တဲ့အခြေရဲ့နော် trauma ရတာရဲ့အပြင်ကိုရေရှည်မှာဒီကလေးတွေရဲ့ကြီးထွားဖွံ့ဖြိုးမှုမှာ personality development ပါပါအများကြီးထိခဲ့ပါတယ်။ဒါကြောင့်မို့ကျွန်တော်အညွတ်တူတက်နေတဲ့လူငယ်လူရွယ်လေးတွေရာရှိရပါအများကြီးစိတ်ပူစားရှိပါတယ်ဆိုတော့တို့ United Nation ကလည်းပဲစစ်ပွဲဖြစ်လို့ရှင်တော့ Conferencing for the, to the right of the children နော်ကလေးတွေကိုအထူးသဖြင့်မရှိတဲ့ကလေးတွေကိုမပါဝင်စေပါနဲ့ရှောင်ရှားပါလို့အတိပေးထားတာရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဘယ်လိုမျိုးဒီကလေးတွေကိုပံ့ပိုးကူညီပေးနိုင်မယ့်နေထားမျိုးရှိလဲဆရာ
ဒါတွေကိုပြန်ပြီးထိန်းသိမ်းမယ်ဆိုလို့ရှိရင် immediate what တွေတိတိကျကျ system တစ်ခုထားပြီးတော့ down the chain မှာ rehabilitation model မိဘကကလေးကပြန်လေထူထောင်ပြီးအစ်စ်ရောက်တဲ့ခါကြလို့ရှိရင်ကျွန်တော်တိုင်းပြည်မှာကျွန်တော်အခြေအနေကောင်းလာလို့ရှင်တော့ service တွေပေးပြီးတော့အဲ့ကလေးတွေကိုကျွန်တော်ညင်သာစွာနဲ့ပြုစုပေးဖို့ပြုထောင်ပေးဖို့ rehab တွေလုပ်ဖို့အများကြီးလုပ်ပါလိမ့်မယ်
ဟုတ်ကဲ့ဆရာဒီစိတ်ပိုင်းဆိုင်ရာကျွမ်းကျင်သူတွေအနေနဲ့ရောဒီကလေးတွေအခုလိုဖြစ်လာပြီဆိုရင်ဘယ်လိုမျိုးကိုညီပံ့ပိုးပေးနိုင်လဲဆရာ
လူကြီးကတော့ counseling ပေါ့နော်ကလေးတွေမှာလည်းကလေးတွေနဲ့ပတ်သက်တဲ့ counseling ကတတ်တတ်ရှိပါတယ်အဲ့ဒါတို့ကဥပမာတို့ကျောင်းမှာလေသူကျောင်းပြန်တက်ပြီဆိုလို့ချင်းလေကျောင်းမှာလည်း special program လုပ်ပေးရပါလိမ့်မယ်သူတို့စိတ်တရားရရှိတဲ့ကလေးတွေကို special လုပ်ပြီးတော့ကျောင်းဆရာမတွေကျောင်းဆရာတွေကအလုံးအားနေပြီးတော့ဝိုင်းပြီးတော့ပေါ့လေသူတို့တဲ့ special care ပေးတဲ့ဘောမျိုးပေါ့တိုက်ကြတော့စဉ်းစားဖို့ပြုစုပေးဖို့အဓိကတော့သူတို့က emotionality စိတ်ခံစားမှုမှာသူတို့ရဲ့စိတ်ခံစားမှုကိုသူတို့ဘယ်လိုကင်တွဲရမလဲဆိုတော့ကိုနေရာမှာပြက်ပြုံးသွားတာဖြစ်ပါတယ်ဒါကြောင့်မလို့သူတို့ကိုအဲ့ emotional stability ရအောင်စိတ်ကခံစားမှုတည်ငြိမ်ဖြစ်အောင်ဘာလို့လဲဆိုလို့ရှိရင်တည်ငြိမ်တဲ့အတိုင်းဝန်လိုပါတယ်တည်ငြိမ်တဲ့ structure လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့မိဘတွေအနေနဲ့ကဒီနေရာမှာဘာတွေပံ့ပိုးပေးနိုင်မလဲဆရာ
မိဘတွေကအေးကမိသားစုတွေကကိုယ့်အနေကိုယ်တော့စိတ်ပူဆွေးမှာကလေးရှိမှာတော့ကလေးနဲ့အတူဆိုလို့ရှိရင်တော့ကလေးကိုတတ်တိုင်တော့ကလေးရဲ့ဘဝမှာတည်ငြိမ်မှုရှိအောင်လုပ်ပေးဖို့လိုပါတယ်ကျောင်းကြီးမှာလည်းအဲ့ဒါလုပ်ပေးထားဖို့လိုပါတယ်အပြင်မှာလည်းပဲနော်ကလေးကိုပြုစုပြုထောင်တဲ့နေရာတွေမှာအဲ့ဒါကြီးလိုပါတယ် အဲ့တော့ကလေးတွေကိုသူ structure ပေးထားမယ်သူတို့အလုပ်ကလေးတွေပေးထားမယ်နော်ဘာတခုတူအဓိပ္ပာယ်ရှိတဲ့အလုပ်လုပ်လို့ရအောင်ကလေးတွေထားမယ်တခါသူ့ကိုပုံဆွဲတဲ့ဒီနဲ့ play therapy ပေါ့လေကစားတာကိုသူကစားခွင့်ပေးထားပြီးတော့အဲ့ကစားတဲ့နေရာမှာပဲလိုက်ကုတ်ကဲပြီးတော့မှလေသူကဒီလိုလုပ်နေတယ်ဆိုလို့ရှိရင်ဒီကလေးကနော်ပိုင်နေတယ်ဆိုလို့ရှိရင်ဒါတွေပဲသူကစဉ်းစားနေတယ်ဆိုလို့ရှိရင်ဒီကလေးကစိတ်တကြတဲ့ယောဂဖြစ်ချင်လည်းဖြစ်မယ်အဲ့ဒါလေးတွေကိုဂယုစိုက်ထားပြီးတော့မှလူအပ်တဲ့ဌာနနဲ့ဆက်သွယ်ပြီးဖို့လိုပါတယ်ဒါကတော့ရေရှည်မှာတော့အများကြီးလုဆာလိုတာပေါ့လေဒီကလေးတွေကိုအညွတ်တွန်းအောင်ရိုက်ထုတ်လိုက်တယ်လို့ကျွန်တော်ခံစားရတယ်။နောက်တစ်ခေတ်မှာအတိုင်းပြည်ကိုကူညီပြီးတိဆောက်ပေးနိုင်တဲ့လူကြုံတွေလူကောင်းတွေဖြစ်ရမယ့်အနေအထားမှာဆိုအစီစီတိတ်ခုတ်လိုက်တဲ့သဘောမျိုးပေါ့လေအဲ့ဒါကကျွန်တော်တို့အတိုင်းပြည်အတွက်အင်မတန်ဆုံးရှုံးမှုရှိပါတယ်ဒီဥစားမျိုးမဖြစ်အောင်ဆိုလို့ရှိရင်လည်းဒီ system ကြီးကပျက်စီးတဲ့တော့ဒါဖြစ်ရတာဟုတ်အာနာရှင်စနစ်အဲ့မိမိအကျိုးစီးပွားတွေပဲကျွန်တော်တိုင်းပြည်သူတွေတေးတေးကြီးကြီးပြီးဆိုပြီးတော့တုတ်တယ်နဲ့စနစ်အဲ့ဒါကိုကျွန်တော်တို့တတ်နိုင်တော့ပြည်သူပြည်သားတွေဝိုင်းဝန်းပန့်ပိုးပြီးတော့တွန်းလှန်ပြောက်ကြအောင်ဒုမသာလေအခုဒီဖြစ်တဲ့ဆိုးကျိုးတွေရာနေပြီးတော့ပြန်လည်ပြီးတော့နလန်ထူလာနိုင်မယ်ဖြစ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတခါမှာတော့တိုင်းဒေသတွေမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကို BNI ဝန်တော်သားတွေကစူးစီးတင်ဆက်ပေးထားတဲ့တိုင်းသတင်းလွှာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါစီဘာဝိုင်းလုံသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်တော်လဲထစစ်ကောင်စီတပ်စခန်းကို KNU တပ်မဟာငါးကတက်ရောက်သိမ်းယူပြီးတဲ့နောက်စစ်တပ်ကနေလေရင်နဲ့ဘုံကျဲတိုက်ခိုက်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းသာလက်နက်ကင်အချင်းချင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လူနေအိမ်မိလောင်ခဲ့တယ်ဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်တောလယ်ထစစ်ကောင်စီတပ်စခန်းကိုဧပြီလ29ရက်နေ့မှာ KNU လက်အောက်ခံတပ်KNLA တပ်မဟာငါးကတက်ရောက်တင်းယူလိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကအဲ့ဒီဒေသမှာနေရက်ဆက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေပြန်လုပ်နေပါတယ်။တပ်စခန်းကိုသိမ်းတဲ့အတွက်စစ်ကောင်စီတပ်ဘက်ကဒေသခံလူထုတွေနေထိုင်တဲ့နေရာကိုပြစ်မှတ်ထားပြန်လည်တိုက်ခိုက်နေသလိုအခုလိုလှုပ်ဆောင်နေတာဟာတော်လန်ရေးအဖွဲ့အစည်းတွေကိုလူထုထောက်ခံမှုညွှန်နေအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာဖြစ်တယ်လို့ KNU တပ်မဟာငါးရဲ့ပြောခွင့်ရဘုံမူစောကလေးတို့ကပြောပါတယ်တန်လွင်မြကန်းပေးတလျှောက်မှာစစ်ကောင်စီတပ်ဖက်ကဧပြီလ19ရက်နေ့ကနေ28ရက်နေ့အထိဘုံကျဲတိုက်ခိုက်မှုတွေပြန်လုပ်တာကြောင့်ထွက်ပြေးတန်းဆောင်နေတဲ့ဒေသခံ 9,000 ကျော်ထပ်မံတိုးလာတယ်လို့လည်းငင်းချမ်းရေးအထောက်ကူပြုကွန်ရက် KPSN အဖွဲ့ထံကသိရပါတယ်ဒါအပြင်ပြီးခဲ့တဲ့မတ်လ29ရက်နေ့မှာလည်းတိမူထားစစ်ကောင်စီတပ်စခန်းကို KNLA တပ်မဟာငါးတပ်ကတင်ပိုက်လိုက်တဲ့အတွက်စစ်ကောင်စီဘက်ကအလားတူလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေဆက်တိုက်လှုပ်လာတာလည်းရှိနေပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒါလက်နက်ကန်ချင်းချင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တလအတွင်းလူနေအိမ်90ဆက်မနည်းမိလောင်ပျက်စီးဆုံးရှုံးခဲ့ရပါတယ်။မလကုံကနေအခုဧပြီလကုန်ပိုင်းထိ SSPP TNL တို့ပါဝင်တဲ့မြောက်ပိုင်းမှာမိတ်တပ်ဖွဲ့နဲ့ RCS တို့ကြားတိုက်ပွဲတွေကြောင့်နမ်ရူမြို့နယ်ပန်းလုံရွာမှာနေအိမ်45လုံးကျောင်းမဲမြို့နယ်ဝမ်ဆာရီဦးနဲ့ဝမ်လီရွာတွေမှာနေအိမ်70လုံးမိလောင်ပျက်စီးခဲ့တယ်လို့နမ်ရူမြို့ကစစ်ရှောင်းကူညီရေးဖွဲ့တွေကပြောပါတယ်။တလအတွင်းတိုင်းဒါလက်နက်ကန်တပ်ဖွဲ့ကြားတိုက်ပွဲနဲ့စစ်ရေးတင်းမာမှုတွေကြောင့်စစ်တပ်ထိဒေသခံရွာသား2000ကျော်ရှိတယ်လို့လည်းသိရပါတယ်။ NCA လက်မှတ်ရည်သူးထားတဲ့ RCS နဲ့မြောက်ပိုင်းမှာမိတ်တပ်တွေဟာ2022နှောင်းပိုင်းကစပြီးခဏတိစစ်ရေးတင်းမာလာခဲ့ကြတာဖြစ်ပါတယ်။
ချင်းပြည်နယ်မင်းတပ်မြို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြသူတွေနဲ့ဖွဲ့စည်းထားတဲ့မင်းတပ်မြို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားဧပြီလ29ရက်နေ့မှာထိတိုက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ညနေပိုင်းအထိပစ်ခတ်မှုမှာစစ်ကောင်စီဘက်က3ယောက်ကြာဆုံးမှုရှိတယ်လို့ကာကွယ်ရေးတပ်ဖက်ကပြောပါတယ်။ညနေပိုင်းလောက်မှာနှစ်ဖက်အဖွဲ့တွေတွေ့ဆုံညှိနှိုင်းချက်အရစစ်တပ်ဖက်ကဖမ်းဆီးထားသူ5ဦးကို
ပြန်လွတ်ပေးခဲ့သလိုပြည်သူ့ကာကွယ်တပ်ဖက်ကဝိုင်းပပိတ်ဆို့ထားတဲ့မြန်မာစစ်တပ်ထိပ်ပိုင်းအရာရှိတဦးအပါအဝင်စစ်တပ်တချို့ကိုလမ်းဖွင့်ပေးခဲ့ပါတယ်။ဧပြီလ26ရက်နေ့ကလည်းမင်းတပ်မြို့အဝင်ကောက်ကွင်းနားမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်တန်းတွေကိုမင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကနေပြစ်ခတ်တိုက်ခိုက်ခဲ့လို့တပ်ဖွဲ့ဝင်တဦးသေဆုံးခဲ့ပြီး3ဦးဒဏ်ရာရရှိကလေရင်တစီးပျက်စီးခဲ့တယ်လို့စစ်ကောင်စီထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်။
မုံပြင်းနဲ့ရေးမြို့နဲ့ရံမြို့အောင်ရက်ွက်ဘိုချိုလမ်းပေါ်မှာရှိတဲ့မြို့နယ်ပညာရေးမှုရုံးမှာဧပြီလ25ရက်နေ့မနေ့ပိုင်းမှာဘုံတလုံးပောက်ကွဲခဲ့ပါတယ်။မြို့နယ်ပညာရေးမှုရုံးဥတ္တရိုင်းတွဲဘက်မှာရှိတဲ့ရုံးမြင့်နဲ့စာရှိမှာအမျိုးမြင့်မသိရတဲ့ဘုံတလုံးပောက်ကွဲခဲ့တဲ့အတွက်ကြောင့်ရုံးခံပရင်ပေါက်တကလီကမှန်6ချက်ကွဲသွားပြီးလူသိခတ်ဖြစ်ပေါ်မှုမရှိဘူးလို့တွားရောက်ချီးကျူးခဲ့တဲ့ရေးမြို့ခံသူကဆိုပါတယ်။ဒါ့အပြင်ရေးမြို့နယ်အပေါ်ကြေးရွာကျိုင်းကွင်းရက်နေပြည်ကိုင်းပြူပါတီဝဲဦးတန်းထက်ရခြံဝင်းတွင်းမှာလည်းစနစ်တန်ဖြုတ်ထားတဲ့လက်ပြဘုံတလုံးနဲ့လက်လုံးမိုင်းတလုံးလာရောက်တပ်ဆင်ထားတာကို25ရက်နေ့မနေ့စောပိုင်းကသိရှိရတဲ့အတွက်တပ်ဆင်ရကိုတန်ကြားအသိပေးခဲ့ရမှာရေးမြို့လုံခြုံရေးတပ်ဖွဲ့တွေကလာရောက်ဖြိုးသိမ်းခဲ့တယ်လို့အပေါ်ကြေးရွာရက်ကြီးဖို့ပင်ဒုကဆိုပါတယ်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းကလူအများလာရောက်အပန်းဖြေလေးရှိတဲ့ကြောက်ပန်းတူအနီးကဂျန်တော်ရွာကိုအာနာပိုင်တွေကပြောင်းရွှေ့ခိုင်းတဲ့အတွက်နေအိမ်ဆက်တလုံးအင်းတင်ရွာကိုမကြသေးမီကပြောင်းရွှေ့ခဲ့ရပါတယ်။အဲ့ဒီဂျန်တော်ကျေးရွာမှာစုစုပေါင်းနေအိမ်18လုံးရှိပြီးပင်လယ်နဲ့နီးတဲ့အတွက်ရေလုံငန်းနဲ့မွေးမြူရေလုံငန်းလုပ်ကိုင်ကြပြီးဧပြီလ28ရက်နေ့ကနေအိမ်အလုံးပြောင်းရွှေ့ရမယ်လို့မြို့နယ်အာနာပိုင်တွေကအမိန့်ထုတ်ထားတယ်လို့ကျေးရွာသားတွေကပြောပါတယ်။ဂျန်တော်ရွာကိုအာနာပိုင်တွေကအခုလိုဘာကြောင့်ပြောင်းရွှေ့ခိုင်းတယ်ဆိုတာကိုတော့မသိရသေးပေမဲ့မပြောင်းရွှေ့ဘဲဆက်နေရင်တော့နေအိမ်တွေကိုဖျော်ဖြတ်ပြီးဥပဒေအရအရေးယူဖို့မြို့နယ်အနာပိုင်တွေကပြောဆိုနေတယ်လို့မောင်တော်မြို့ခံတွေကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကရင်ပြည်နယ်ဖားပုံခရိုင်တဲကမြန်မာစစ်ကောင်စီတပ်စခန်းတစ်ခုကို KNU တပ်မဟာ9ကဧပြီလ28ရက်နေ့မှာသိမ်းပိုက်လိုက်တဲ့တနေ့တည်းမှာပဲတန်လွေမြစ်ကန်အနီးကကရင်ကျေးရွာတွေကိုစစ်ကောင်စီတပ်ကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
ကရင်ပြည်နယ်ဖားဖွန်ခရိုင်ထိုင်းမြန်မာနယ်စပ်အနီးတန်လွေမြစ်ကန်ဘေးကတောလဲထမြန်မာစစ်ကောင်စီတပ်စခန်းကိုဧပြီလ28ရက်နေ့မနက်စောစောချိန်လောက်မှာ KNU တပ်မဟာ9ကတိုက်ခိုက်သိမ်းယူမိရှုခဲ့ပြီးနေ့လယ်ပိုင်းချိန်လောက်မှာစစ်လေယာဉ်တွေလာရောက်ပြက်ခတ်ခဲ့တာရှိတယ်လို့တပ်မဟာ9ပြောခွင့်ရဗဒူမမန်းကခုလိုပြောပါတယ်
။စစ်လေယာဉ်နဲ့တုံးပြစ်ကြတဲ့7နာရီကျော်လောက်မှာလာပြီးတော့ပြစ်ခတ်တာတွေရှိနေပါတယ်ပေါ့။အခြေခံကတော့ရှိရပြီပေါ့။ဒီလေယာဉ်တက်ခိုက်မှုကကျွန်တော်တို့ဒီစစ်သားတွေအပေါ်မှာမဟုတ်ဘဲနဲ့ရွာသားတွေနဲ့ကြီးရွာတွေအပေါ်မှာတိုက်ပြီးတော့ပြစ်ချတာမျိုးဖြစ်မှာတော့ကျွန်တော်တို့အများကြီးစိုးရိမ်တယ်။
ဒီလိုလေချောင်းနဲ့ပြစ်ခတ်တိုက်ခတ်ခဲ့လို့ကြီးရွာတွေပဲထိခိုက်မှုအခြေအနေကိုတော့မသိရသေးပါဘူး။တန်လွင်မြစ်တစ်ဖက်ကထိုင်းနယ်မြေဘက်မှာသာရွာတွေရှိပြီးတိမ့်စီခံထားရတဲ့စစ်ကောင်စီစခန်းတစ်ဝိုက်မြန်မာဘက်အချမ်းမှာရွာတွေမရှိလို့ဒုက္ခတွေမရှိသေးဘူးလို့ကရင်ဒုက္ခတွေကော်မတီဥက္ကဋ္ဌစောရောဘတ်ထွေကခုလိုပြောပါတယ
်။အနည်းသားမှာရွာတော့ရှိတယ်။ဒီရတဲ့ဖက်ကမှာပဲရှိရရှိတယ်။ဘယ်ကရောရွာရှိဘူးလဲ။ရွာတွေတော်တော်ဝေးတယ်
စစ်အာဏာသိမ်းမှုကိုမထောက်ခံသလိုလူထုတွေရဲ့ဆန္ဒပြမှု CDM လှုပ်ရှားမှုတွေမှာတမဟာငါးအနေနဲ့တရားဒီရပ်တည်နေတဲ့အကြောင်းပြသချင်လို့အခုလိုတမတော်စစ်ကောင်တွေကိုတိုက်ခိုက်ရတာဖြစ်တယ်လို့တမဟာငါးစစ်ရေးချုပ်ဝမှူးကြီးစောကလေးတို့ကခုလိုပြောပါတယ်
။ဒီအာဏာသိမ်းတာကိုလည်းကျွန်တော်မထောက်ခံဘူး။အထူးသဖြင့်ဒီကျွန်တော်လူထုကနေပြီးတော့လှုပ်နေတဲ့ဒီဟိုစာပေါ်လေးဆန္ဒပြမှုတို့ဒီ CDM လှုပ်ရှားမှုတို့ပါလို့ပေါ့လေကျွန်တော်တို့ညီမကအဲဒီလှုပ်ရှားမှုကိုကျွန်တော်ထောက်ခံတယ်ထောက်ခံတော့သူတို့ကလူတို့ရဲ့အဲဒီလိုလှုပ်တာရဲ့အပေါ်မှာကျွန်တော်တို့ကတစ်ဖက်တစ်လမ်းကနေပြီးတော့လူတို့နဲ့ရကြည့်မှုဆိုတဲ့အပိုင်းမှာကျွန်တော်တို့ကစာရီးလူတို့နဲ့ရှိတဲ့အကြောင်းကိုကျွန်တော်တို့ပြရတဲ့အနေနဲ့လည်းပဲကျွန်တော်တို့ကလောရတာဖြစ်တာပေါ့
ပြီးခဲ့တဲ့မလကောင်ပိုင်းမှာစစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုတမဟာငါတိုက်ခိုက်သိမ်းပိုက်ခဲ့တဲ့အတွက်စစ်တပ်ရဲ့လေကြောင်းထိုးစစ်တွေအပါအဝင်တိုက်ပွဲကြောင့်နေရထွက်ပြေးတင်းချောင်နေရသူပေါင်း2000ဝန်းကျင်လောက်တောသွင်းမှာပုန်းခိုနေထိုင်ကြရတယ်လို့သတင်းတွေမှာဖော်ပြထားပါတယ်ရှင်
။ဆက်ပြီးတော့ဧပြီလဇန်ပိုင်းမှာပြည်ထောင်စုကိုစားပြုလွှတ်တော် CRPH ကနေ NUG အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းကြောင်းကြေညာခဲ့ပါတယ်။အဲ့ဒီအစိုးရအဖွဲ့မှာရှမ်းနဲ့ရခိုင်နိုင်ငံရေးပါတီတွေပါဝင်ထားတာကိုမတွေ့ရပါဘူး။အဲ့ဒီပေါ်ရှမ်းတိုင်းသားတွေကြားမှာဘယ်လိုမြင်ပါသလဲ။နမ်ဟောင်ကနေစူးစီးတင်ဆက်ပေးထားပါတယ်
Shandainamya Democracy အဖွဲ့ချုပ် SNLD အနေနဲ့ NLD ကို1998ခုနှစ်ကတည်းကမိဖက်အဖွဲ့အစည်းဖြစ်လက်တွဲလာခဲ့တဲ့ပါတီဖြစ်ပါတယ်။ဒါပေမဲ့အခုလို CRPH ကနေကြီးညာတဲ့ NUG မှာချက်ချင်းမပါဝင်သေးပေမဲ့ SNLD အနေနဲ့ရောတခြားရှမ်းတိုင်းနာပါတီတွေအနေနဲ့ပါစစ်အာဏာရှင်နဲ့လက်တွဲပူးပေါင်းတာတစ်ကြိမ်တစ်ခါမှမရှိခဲ့ဘူးကြောင်းအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ NUG မှာမပါဝင်ခဲ့တဲ့အပေါ်ရှမ်းတိုင်းနာများဒီမိုကရေစီအဖွဲ့ချုပ်အထွေထွေတွင်းရင်မှုစိုက်လက်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ်
ဘာဒီမှာဟိုပဲလာတဲ့NUG ပေါ်မှနဲ့တဲ့ good bit မှန
ဲ့တဲ့ NUG ဖွဲ့စည်းလိုက်တာကိုကျွန်တော်တို့ကြိုဆိုပါတယ်တို့ပေမဲ့တိုင်းသားတွေမျော်လင့်ထားတာနဲ့ထပ်သူမကြသေးတဲ့အတွက်ကြားကောင်းပါတီအနေနဲ့မပါဝင်သေးတာဖြစ်ပါတယ်ပရမပိုင်းထိတော့တိုင်းသားတွေရဲ့စန္ဒနဲ့ကန့်ညီနေပါတယ်ဒုတိယပိုင်းမှာမှတိုင်းသားတွေရဲ့စန္ဒမပါဝင်တာဖြစ်တယ်တစ်ဖက်မှာလည်း NUG ထဲမှာ NLD ပါဝင်မှုကများနေတာကိုတွေ့ရပါတယ
် NUG ထဲမှာဆိုရင်နိုင်ငံတော်သမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒုတိယသမရအပါဝင်ပြည်ထောင်စုဝန်ကြီး15ဦးဝန်ကြီး12ဦးတို့နဲ့ဖွဲ့စည်းထားကြောင်းဧပြီလ16ရက်နေ့မှာ CRPH ကနေကြေညာလိုက်ပါတယ်။ရှမ်းလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့ RCSS SSA ကတော့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့မှပါဝင်ပူးပေါင်းဖို့အတွက် PPST မှာထပ်မံဆွေးနွေးရအောင်မယ်လို့ PPST ရဲ့ရည်ဥက္ကဋ္ဌလည်းဖြစ်တဲ့ဗိုလ်ချုပ်ကျေးစုကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ်
CRPH เนี่ยมันเป็นแกนพองยัน LD ได้ตั้งขึ้นมากัน
CRPH มากา NLD ก็สเลတွေเนี่ยဖွဲ့စည်းလာတာဖြစ်တယ်လို့ NUG မှာလည်း NLD တွေပဲပါနေတယ်ဒါပေမဲ့သူတို့က2008ကိုဖျက်သိမ်းចောင်းကြေညာထားတယ်ဒီအပေါ်အခိုင်အမာထောက်ခံចောင်းပေအဖွဲ့စည်းပေပါတီမှာစာထုတ်ပြန်ထားတာမတွေ့တွေ့တော့ထူးခြားချက်တစ်ခုဖြစ်နေတယ်ဒါကြောင့်ဒီ NUG แท้ကိုကျွန်တော်တို့ချက်ချင်းပါဝင်ဖို့ဆိုတာမဖြစ်နိုင်သေးပါဘူးကျွန်တော်တို့အနေနဲ့စောင့်ကြည့်ပြီး PPST အနေနဲ့ထပ်ပြီးဆွေးနွေးတွားရအောင်မှာဖြစ်ပါတယ
်အမျိုးသားညီညွတ်ရေးအစိုးရ NUG မှာရှမ်းပါတီနဲ့ရှမ်းလက်နက်ကိုင်တပ်ဖွဲ့တွေကကိုယ်စားလှယ်တွေမပါဝင်သေးပေမဲ့ကာကွယ်ရေးဝန်ကြီးဌာနဒုဝန်ကြီးနဲ့ Federal ပြည်ထောင်စုဝန်ကြီးဌာနဒုဝန်ကြီးတို့ကရှမ်းပြည်နယ်သားတွေဖြစ်ကြပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်တောလယ်ထစစ်ကောင်စီတပ်စခန်းကို KNU တပ်မဟာ9ကတက်ရောက်တင်းယူလိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလေရင်နဲ့ပုံကျဲတိုက်ခိုက်မှုတွေလှုပ်ဆောင်နေပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုင်းသာလက်နက်ကန်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တလအတွင်းလူနေအိမ်90ထပ်မံမီးလောင်ပျက်စီးဆုံးရှုံးခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုအခါမှာတော့တောက်ကြနေမနက်ခင်းသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်။
မြန်မာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်အကြီးတန်းအရာရှိကြီးတွေနဲ့ February 1ရက်စစ်တပ်အာဏာသိမ်းရမှာပါဝင်လှုပ်ဆောင်ခဲ့သူတွေအပေါ်မှာ EU ဥရောပသမဂ္ဂရဲ့အရေးယူဒဏ်ခတ်မှုကိုတက်တန်းတစ်နှစ်တိုးပြီးသတ်မှတ်လိုက်ကြောင်း EU ကကြေညာပါတယ် EU ရဲ့အရေးယူမှုတွေထဲမှာတော့ဒီပုဂ္ဂိုလ်ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာခီးသွားကန့်သတ်တာနဲ့လက်နက်ရောင်းဝယ်မှုအပြင်စစ်တပ်နဲ့ရဲတွေလူစုကိုဖိနှိပ်ရမှာတုံးတဲ့ကိရိယာတွေတင်ပို့မှုကိုပါ2022ဧပြီလ30ရက်နေ့အထိပိတ်ပင်ထားရှိမှာဖြစ်ကြောင်းကျေသပရင်းနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စာမေလာထဲမှာရုရှားနိုင်ငံကိုတောင်းရောက်မှာဖြစ်ပြီးပဋိပက္ခတွေပြင်းထန်နေတဲ့မြန်မာအပေါင်းဝင်နိုင်ငံတွေအရေးကိုဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားဒုတမ္မတ်ကြီးဒီမီထရီပေါ်လီယန်စကီကကျေသပရင်းနေမှာသတင်းထုတ်တွေကိုပြောပါတယ်။ရုရှားပေါ်မှာနိုင်ငံတကာကဝေဖန်မှုတွေတိုးလာနေချိန်မှာအတွင်းမှုချုပ်ရဲ့ရုရှားခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။ကျေသပရင်းနေမနဲ့အစောပိုင်းမှာမကွေးတိုင်းထဲမှာရှိတဲ့မကွေးလေးရက်စခန်းနဲ့မန္တလေးတိုင်းထဲမှာရှိတဲ့မိထီလာလေးရက်စခန်းတို့ကိုအဝေးပြစ်ပျက်စစ်ရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်တာခံခဲ့ရပါတယ်။ဒီလေးရက်စခန်းနှစ်ခုစလုံးမှာအပျက်အစီးကြီးကြီးမားမားတိတ်မရှိဘူးလို့စစ်ကောင်စီကကျေသပရင်းနေမှာပဲသတင်းထုတ်ပြန်ပါတယ်။
ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုတော်ခင်မျိုးသက်ကပြောပြသွားတာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုအောင်မြတ်သူဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA American အတန်ရဲ့တောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ရတာပါ။တောသားရှင်များနဲ့မြန်မာနိုင်ငံသားအားလုံးကိုစိတ်နှပြချမ်းသာချမ်းသာကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကရဲမွန်ပါ။Thank you.
This program has come to you from the